Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2023ခုနှစ်နိုဝင်ဘာလ12ရက်တနူးနေ့ညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရေဒီယိုရုပ်သံအစီအစဉ်ကိုလိုက်တိုမီတာ32 51တို့ပြင်လိုက်လက်မီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းပါဒီညနားဆင်ရမယ့်သတင်းလေးတွေမှာတော့ဂါဇာဒေသတိုက်ပွဲတွေကြားဆေးရုံကနေကလေးတွေကိုကတင်ထုတ်ဖို့စီစဉ်နေကြပါတယ်မြန်မာနိုင်ငံတရားရုံးဒေသတွေမှာစစ်ကောင်စီနဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာတိုင်းတွေကိုအမှန်ရင်ချင်းတဲ့အတူပြောပြမှာပ
ါလက်ရှိမြန်မာနိုင်ငံမှာတော်လှန်ရေးအင်အားစုတွေနဲ့လက်နက်ကင်တိုင်းသားအင်အားစုတွေဟာဒီစစ်ကောင်စီနဲ့တိုက်ပွဲဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့ဘယ်လိုသုံးသပ်ကြပါသလဲ
ဒီချိန်မှာလည်းစစ်တပ်ကအရမ်းပဲကွဲပြဲနေရဆိုတော့လေအဲစစ်တပ်ကအာအနည်းဆုံးလို့ပြောလို့ရတာပေါ့ဒီချိန်မှာဆိုတော့သူတို့ဒီစစ်စင်ရေးကိုလုပ်တဲ့အခါမှာအချိန်ကအရန်ကောင်းတယ်လို့ပြောလို့ရတာ
ဒါကတော့ American အငိမ့်စာဒူပိုမူဂျီဟောင်းမီမီဝင်းဘက်က VOA ကိုပြောသွားတာပါသတင်းစီစဉ်နောက်ပိုင်းမြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာပြည်စုံနားဆင်ကြည့်ရှုရဖို့ရှိပါတယ်တခါကပ္ပမြမမီဒီယာမြင်ကွင်းမြမပီကပေးစာစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်နေမှာပါအခုတော့နောက်ဆုံးရမြမနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူပြောပြမှာပါရှင
်ဖြစ်စွေးနဲ့ဟာမတ်စစ်ပွဲဖြစ်နေတဲ့ဂါဇာဒေသမှာမြေပြင်တိုက်ပွဲတွေနဲ့လေကြောင်းတိုက်ခိုက်မှုတွေညဘက်မှာလည်းဆက်လက်ဖြစ်ပွားခဲ့ပါတယ်ဂါဇာဒေသမှာအကြီးဆုံးဖြစ်တဲ့ရှီဖာဆေးရုံကိုလည်းလုံးဝပိတ်ဆို့ဝိုင်းရံခံထားရတဲ့အကြောင်းညွှန်ကြားမှုမိုဟာမက်အဘူဆာမီယာကမနေ့နောက်ပိုင်းကပြောခဲ့တာပါ။အစ္စရေးစစ်တပ်ကတော့စာနာမှုပြဿနာအကြီးကျယ်ကြုံရတဲ့ရှီဖာဆေးရုံကနေဒီကနေ့ကလေးတွေကိုဘေးလွတ်ရာကထုတ်နိုင်အောင်ကူညီမယ်လို့ပြောထားပါတယ်။ဆေးရုံမှာတုံးနေတဲ့မီးစက်တွေ73စီပြက်လိုက်ရာကမနေ့တုန်းကကလေးနှစ်ယောက်တိဆုံးပြီးနောက်တက်လဲအသက်အန္တရာယ်ထိခိုက်မဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတာပါ။ညဘက်မှာတိုက်ပွဲတွေဆက်ဖြစ်နေတဲ့အကြောင်းကလေးတွေကိုဘေးလွတ်ရာကထုတ်မဲ့အစီအစဉ်အထမြောက်မမြောက်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပဲဖြစ်နေပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကတော့အော်တိုဘာလ9ရက်နေ့ဟာမတ်စ်တက်ခဲမှုအတွင်းဖမ်းဆီးသွားတဲ့တရားခံတွေပြန်လွတ်ပေးမယ့်အစီအစဉ်မပါပဲအပြစ်ခတ်ရစေမလုံနိုင်ဘူးဆိုပြီးဒီဇိုင်းမမတ်ငင်းဆန်ထားတာဖြစ်ပါတယ်ခင်ဗျာ
။အရှေ့လေပိုင်းဂါဇာမြို့ကကုလသမဂ္ဂအဆောက်အုံတိုက်ခိုက်ခံခဲ့ရပြီးလူအများပြားသေဆုံးခဲ့တယ်လို့ဒဏ်ရာရရှိခဲ့ကြောင်းကုလသမဂ္ဂကပြောကြားလိုက်ပါတယ်အဲ့ဒီအဆောက်အုံမှာဘေးလွတ်ရာခိုးလုံနေတဲ့ပါလက်စတိုင်းဒုက္ခသည်ယာနဲ့ချီရှိနေကြောင်းကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီ UNDP ကပြောပါတယ်ဒီပဋိပက္ခမှာခြေကွဲပွဲရာအကောင်းဆုံးဖြစ်တဲ့အရက်သားတွေတေဆုံထိခိုက်ဒဏ်ရာရမှုတွေဆက်ပြီးဖြစ်နေတာကိုလက်မခံနိုင်သလိုချက်ချင်းရပ်တန့်ပါလို့ UNDP ရဲ့စနေနေ့နှောင်းပိုင်းကထုတ်ပြန်ချက်မှာဖော်ပြထားပါတယ် AFP သတင်းဌာနကရိုက်ကူးခဲ့တဲ့ဗီဒီယိုတစ်ခုထဲမှာတော့ဂါဇာမြောက်ပိုင်းဘစ်လာဟိုင်းမှာပါလက်စတိုင်းတွေကိုကူညီထောက်ပံ့နေတဲ့ကုလသမဂ္ဂအေဂျင်စီကုတ်ကဲနေတဲ့စာတင်ကြောင်းတစ်ကြောင်းရဲ့အလဲမှာပောက်ကွဲမီးလောင်ကျွမ်းနေတာကိုတွေ့မြင်ကြရပါတယ်။ Israel Hamas စစ်ပွဲကြောင့်အိုးအိမ်စွန့်ခွာထွက်ပြေးရသူထောင်ပေါင်းများစွာဟာအဲ့ဒီစာတင်ကြောင်းမှာခိုးလုံနေကြတာဖြစ်ပါတယ်ရှင
်။ရုရှားချင်းစစ်တပ်ဗော်ဂနာတပ်ဖွဲ့ဝင်တော်များဟာရုရှားစစ်ရဲ့ပြည်ဆောင်တပ်ဖွဲ့လက်အောက်ခံဖြစ်ပူးပေါင်းသွားဖို့အလားအလာများနေတယ်လို့ဗြိတိန်ကာဝေးဝန်ကြီးဌာနရဲ့ဒီနေ့ထုတ်ပြန်တဲ့ယူကရိန်းဆိုင်ရာနေ့စဉ်ထောက်လှမ်းရေးစီရင်ခန်းစာမှာဖော်ပြပါရတယ်။တပ်ဖွဲ့တစ်ခုတော့ကွယ်လွန်သူကြီးစားတပ်ဖွဲ့ရဲ့ခေါင်းဆောင်အားဖြင့်တားဖြစ်သူပေပေပရီကွန်ညင်ကဥဆောင်နေရရှိနေတယ်လို့လည်းခန့်မှန်းထားတာပါ။ကြီးစားတပ်ဖွဲ့ခေါင်းဆောင်ရက်ဖ်ကနီပရီကွန်ညင်ကတော့ရုရှားသမ္မတဗလာဒီမီယာပူတင်ကိုဆန့်ကျင်ပုံကံပြီးသတင်းပတ်အနေနဲ့ကြာမှာပဲလေရင်ပြတ်ကျတည်ဆုံးသွားတာဖြစ်ပါတယ်။ကြီးစားတပ်ဖွဲ့ကတက်ခတ်ရေးသမားတွေနဲ့စေမှုတချို့ကတော့ချစ်ချင်ညာထူးတက်ဖွဲ့တွေနဲ့ပူးပေါင်းလိမ့်မယ်လို့လည်းအစိုးရခန်းစာကဖော်ပြခဲ့တာပါ။ဗော်ဂနာကြီးစားတပ်ကိုအခုခါရုရှားဆွေရကတိုက်ရိုက်ထိန်းချုပ်နေပြီလို့လည်းအစိုးရခန်းစာမှဖော်ပြထားပါတယ်ခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ19 kHz 1553ညတိုင်းဒိုမီတာ25 kHz 1783ညတိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာတိုင်းလမ်းမီတာ190 kHz 1595ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်
ဖီအမေရိကန်တန်မြန်မာဝိုင်းစီစဉ်ရဲ့တင်းနှင်းအနေနဲ့ညဘက်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြန်မာနိုင်ငံတိုင်းဒေသတွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံလက်နက်ကိုင်ဖွဲ့တွေကြားဆက်လက်စီးတင်းမာနေပါတယ်။ဒီရက်ပိုင်းတွင်ကင်နီဒေသကတိုက်ပွဲတွေမှာတော့စစ်ကောင်စီတပ်စခန်းတစ်ချို့ကိုသိမ်းပိုက်ထိ ंछ ုံနိုင်တဲ့အကြောင်းကင်နီမျိုးသားကော်ဝေးတပ်ဖွဲ့ KNDF ဥက္ကဋ္ဌခွန်ပီတူးက VOA ကိုပြောပါတယ်။
မြုပ်တွင်ရက်ွက်တချို့မှာပေါ့နော်ဒါတပ်ပွဲတွေရှိနေတယ်လက်နေကြီးတွေနဲ့စစ်ကောင်စီတပ်ကပြည်နေတယ်လို့ကျွန်တော်တို့ရဲ့ပြည်သူ့ကာကွယ်ရေးတပ်တွေကလည်းပေါ့နော်မြုပ်တွင်ထိကိုပေါ့နော်ချီကနေတဲ့အခြေအနေမျိုးဖြစ်ပါတယ်ဒီတိုက်ပွဲကတော့ဆက်ပြီးမှပေါ့နော်ဒီတိုးလေးအောင်မှာပေါ့နော်မင်းညာကတော့ကျွန်တော်တို့စခန်းခုနှစ်ခုကိုတတိယနေ့ထက်တင်းယူနိုင်တယ်လို့စစ်ကောင်စီတပ်တွေကတချို့စခန်းတွေကိုဆွတ်လွတ်သွားလိုက်တဲ့ပေါ့နော်ဒီနာဖဲခုံဒီမော့ဆိုနာဖဲခုံမိုးဘီယာရဲ့နော်ဒီလိုကောကြားမှာရှိတဲ့ဒီလက်မှတ်တွေနေရာတစ်ခုလုံးကိုပေါ့နော်ကျွန်တော်တပ်ဖွဲ့တွေကပြန်ပြီးမှစုမိုးထားပါပြီဗျာ
တပ်ဖွဲ့ပြင်းထန်နေတဲ့ကင်နီဒေသမှာမနေ့တုန်းကစစ်ကောင်စီတပ်ကတိုက်လေရင်ဒဇင်းဖြစ်ချပြီးဒေသခံတပ်ဖွဲ့တွေကတော့သူတို့လက်ချက်ဖြင့်ပြောထားပေမဲ့စစ်ကောင်စီကတော့စက်ချုပ်ရုံသာလို့ပြောပါတယ်ပြီးခဲ့တဲ့လကစတပ်ဖွဲ့တွေပြင်းထန်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတော့တပ်ဖွဲ့တွေအခုချိန်ထိဆက်လက်ဖြစ်ပွားခဲ့ပြီးတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဘက်မှာအထူးကဲအကြဆုံးတွေရှိတယ်လို့နယ်မြေတချို့ကိုပြန်လည်ထိန်းချုပ်နိုင်ခဲ့တယ်လို့လည်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကဒီနေ့ပဲတင်းနောက်တွေကိုပြောခဲ့တာပါကိုကန်ဒေသပါစင်ချယ်နီတိုက်ပွဲဖြစ်ခဲ့တယ်လို့ကွန်လုံတိန်ဒီပြားပြင်းနဲ့စကိုင်းတိုင်းထိချိုင်ဒေသတွေမှာလည်းတိုက်ပွဲတွေဖြစ်တယ်လို့ပြောဆိုထားပါတယ်။ကြောင်မဲနဲ့တီဘောချာကကျင်းစီတရားကို TNL တောင်းတပ်ဖွဲ့ကဖျက်ဆီးခဲ့တယ်လို့လည်းစစ်ကောင်စီပြောဝင်ရကအစောပိုင်းမှာပြောဆိုထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာ73စီပြက်လက်နေတဲ့သတင်းတွေဟာမှန်ကန်မှုမရှိကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကဒီကနေ့တုံ့ပြန်ပြောဆိုပါရတယ်။73စီတွေဒီရင်းမှာအလုံလောက်ရှိနေကြောင်းနဲ့ပုံမှန်ခွဲတဲ့အတိုင်းထုတ်ပေးနေကြောင်းစစ်ကောင်စီပြန်ကြားရေးအဖွဲ့ကသတင်းမီဒီယာတွေကိုပေးပို့တဲ့အတန်ဖိုင်မှာဗိုလ်ချုပ်စော်မင်းထွန်းကပြောပါရတယ်
။စီခွဲတာများနဲ့ပတ်သက်ပြီးရခိုင်တိုင်းမှာဖြစ်တယ်။ကျွန်တော်တို့စီစစ်တာတစ်ခုပဲရှိတယ်ရခိုင်တိုင်းမှာဖြစ်တယ်။ရှော့ပြီးလောက်ပြီးတာမရှိဘူး။နံပါတ်1ကတော့ဒီတွင်မှာကျွန်တော်တို့73စီအလုံးလောက်ရှိပါတယ်အများသုံးနေတဲ့73စီဖြစ်တဲ့ကျွန်တော်တို့ဒါ92ဆိုရင်ဒီတွင်လက်ကြံဒါကာလန်73တန်းကျော်ရှိပြီဖြစ်တယ်ဒီဇယ်ဆိုရင်ကာလန်တန်း30ကျော်ရှိပြီဖြစ်တယ်ပြီးရင်ကျွန်တော်တို့ထပ်မံရောက်ရှိလာမဲ့ဒါစီတင်သမော15စီဒီပါရှိပါတယ်
ဒါပြင်မြည်သည့်73စီမစိုးတလအရန်ရှိအောင်အများနဲ့ဆောင်ရွက်နေကြောင်းလဲဗိုလ်ချုပ်စော်မင်းထွန်းကပြောသားပါရရှင
်ရှင်းတော်ရှာငါးနိုင်ငံနဲ့ပူးထွက်ပြီးတရုတ်နိုင်ငံကစီးရီးလိချင်းနဲ့အကြောင်းနိုင်ငံပိုင်စင်ဝါတင်းကဒီနေ့ပဲဖော်ပြပါရတယ်တရုတ်နိုင်ငံတောင်ပိုင်းကွမ်တောင်းပြည်နယ်မှာဒီလလဲကနေလောက်ကုန်မိုက်ထိလှုပ်မဲ့ပူးထွက်စီးရီးလိချင်းမှုမှာအရှိတောင်အရှေ့နိုင်ငံတွေဖြစ်တဲ့ထိုင်းကမ္ဘောဒီးယားလာအိုဗီယက်နမ်မလေးရှားနိုင်ငံတွေပါဝင်မယ်လို့လည်းထုတ်သတင်းမှာဖော်ပြထားပါရခင်ဗျာ
တနင်္ဂနွေညချမ်း VOA မြန်မာပိုင်းရဲ့သတင်းစီစဉ်ကိုကိုအောင်လင်ဦးနဲ့အတူတင်ဆက်ခဲ့တာပါအခုတော့ကျွန်မတို့ဆက်သွယ်မေးမြန်းခဲ့တဲ့ဒီသတင်းလွှာတွေကိုကြည့်ကြရအောင်ပါရှင်တိမ့်နဲ့ချီတဲ့ Rohingya တွေကိုခိုလုံခွင့်ပေးထားတဲ့ Ancient Bangladesh နိုင်ငံအနေနဲ့ Rohingya ဒုက္ခသည်တွေကိုတရားဝင်အလုံးလုံးကင်ခွင့်ပေးဖို့အသက်မွေးဝမ်းကြောင်းပညာရက်တွေစနစ်တကျတင်ကြားပေးဖို့နဲ့ Rohingya တွေတောင်းဒီလိုမျိုးစနစ်တကျတင် जा ပေးဖို့ကိုရိုဟင်ဂျာတွေကတောင်းဆိုလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုဆက်သွယ်မေးမြန်းပြီးတော့မတ်ဆူမွန်ကစူးစီးတင်ပြထားပါတယ်ရှင်
။ Hope Away From Home 2023မိမိတို့ရဲ့နေရရင်းတွေကနေစည်ရေးပဋိပက္ခတွေဖန်စီတက်ဖြတ်ညှဉ်းပန်းနှိပ်စက်မှုတွေကြောင့်အသက်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရတဲ့ဒုက္ခသည်တွေရဲ့ရင်ဆိုင်နေရတဲ့စိန်ခေါ်မှုပြဿနာတွေရဲ့အရေးအထူးအလေးပေးဆောင်ရွက်ပေးကြဖို့ဒီမှန်ချက်တွေနဲ့ကမ္ဘာတဝန်းမှာတိုက်တွန်းတောင်းဆိုနေကြတာဖြစ်ပါတယ်။ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းဖြစ်တဲ့သတ်မှတ်ခံခဲ့ရမှုတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာခရိုင်တွေကဒုက္ခသည်စခန်းတွေထဲမှာရခိုင်မြောက်ပိုင်းကနေလူမျိုးရေးဘာသာရေးအသွင်ဆောင်အကြမ်းဖက်မှုတွေကြားအသက်ဘေးကနေလွတ်အောင်ပြေးခဲ့ရတဲ့ရိုဟင်ညာဒုက္ခသည်တွေအတွက်ဒီနှစ်မှာတော့စားနပ်ရိက္ခာအခက်အခဲအကျတဲ့အတော်လေးကိုဖြစ်နေပါတယ်။ရိုဟင်ညာဒုက္ခသည်တွေအတွက်ဒီနှစ်လိုအပ်တဲ့အမေရိကန်ဒေါ်လာ186တန်းအလှူခံခဲ့ပေမဲ့24ရာခိုင်နှုန်းပဲကုလသမဂ္ဂလက်ခံရရှိခဲ့ပါတယ်။ အခုလိုမျိုးရိုဟင်ဂျာဒုက္ခသည်တွေကိုနိုင်ငံတကာပံ့ပိုးမှုနှဲလာတာကြောင့်2023နှစ်စန်းကနေစလို့ရိုဟင်ဂျာဒုက္ခသည်တစ်ယောက်ကိုတစ်လကိုအမေရိကန်ဒေါ်လာ12ဒေါ်လာပံ့ပိုးရကနေ10ဒေါ်လာပထမဆော့လျှော့ခဲ့ပါတယ်ဂျွန်လ1ရက်နေ့ကနေစပြီးတော့8ဒေါ်လာထပ်ပြီးလျှော့ချခဲ့ပါတယ်အခုလိုမျိုးဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေကိုပေးနေတဲ့အကူအညီတွေနဲ့စားနပ်ရိက္ခာပိုးတွေကိုကုလသမဂ္ဂကတဖြည်းဖြည်းဖြတ်တောက်လာတဲ့အချိန်မှာတော့ကိုကအကူကိုပြီးအတက်မွေးဝမ်းကြောင်းနိုင်လောက်တဲ့ကြွန့်ကျင်မှုတွေရှိဖို့ဒုက္ခသည်တွေအနေနဲ့အတက်မွေးဝမ်းကြောင်းအတက်ပညာတွေကိုသင်ကြားကြပါလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာဒုတိယမဟာမင်းကြီးကတိုက်တွန်းဆော်ဩပါတယ်။လက်တလုံးနေရပြန်ဖို့ကလည်းမရေရာသေးတဲ့အခြေအနေကန့်တွေထဲမှာလည်းတရားဝင်အလုတ်လုတ်ကိုင်စားတောက်နေထိုင်မှုအခွင့်အလမ်းတွေနည်းနေတဲ့အခြေမျိုးမှာတော့ရိုဟင်ညာတွေအတွက်အလုတ်ကိုင်တွေဖန်တီးပေးဖို့လိုပါတယ်လို့အိန်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ညာဒုက္ခသည်တွေကတောင်းဆိုပါတယ်။အထူးသဖြင့်ရိုဟင်ညာလူငယ်တွေအမျိုးသမီးတွေနဲ့ကလေးငယ်တွေအတွက်ဘဝအာမခံချက်ပေးနိုင်တဲ့အသက်မွေးဝမ်းကြောင်းပညာနဲ့အလုပ်ကိုင်တွေဖန်တီးပေးပါလို့စခန်းထဲမှာရိုဟင်ညာလူငယ်တွေအတွက်ပညာပေးသင်တန်းတွေမှာစေတနာဝန်ထမ်းဖြစ်ကူညီဆောင်ရွက်ပေးနေတဲ့ရိုဟင်ညာဒုက္ခသည်ကိုအောင်မြိုင်ကမြစ်တာရက်ခံပါတယ်
။ဟင်ညာတွေကိုအလုပ်အခိုင်ဖန်တီးပေးဖို့ကိုအားကူကူဖို့ပြောတယ်ပေါ့ကျွန်တော်ရဲ့အမိအရပြောမယ်ဆိုလို့ဆိုရင်သူရဲ့ပြောစုချက်ကဒါအင်မထမ်းမှခေါင်းပါတယ်ဒါကဒီလူမျိုးရှိမယ်ဆိုလို့ဆိုရင်ဒီမှာကဟိုမလူလာအပ်တဲ့ဟိုပြဿနာတွေကိုဆောင်လဲရမယ်အဲ့လိုအတန်မွေးဝင်ကြောင်းဟိုပညာတွေသူတို့ကဟိုအတိပညာတေးပညာတွေကိုသင်ပေးမယ်ဆိုလို့ဆိုရင်ဒါကတော့ဟိုအခွန်လုံးအတွက်တော့ဟိုအဆင်ပြေလာမယ်လို့ကျွန်တော်ကမျှော်လင့်ပါတယ်။ဥပမာအပြင်ဒီမှာကဟိုဆေးရုံအလို့ရုံပေါ့နော်။ဒါတွေလုတ်ပေးလေရတယ်။သူကွာကူကူလို့ရမယ်ဟာတွေပါပဲ။ကူတူးပေါ့ကူရက်တက်ပြီးတော့ဒါတွေနဲ့သူတို့လှုပ်ဆားလေရမှာပေါ့နော်။ပြီးတော့အခြေခံချက်မှရေးပေါ့နော်။ဥပမာမှသူနာပြူလူတင်တင်းတွေပေါ့နော်။ဒါတွေရှိတယ်ဒါတွေလည်းလူတွေကကုတူကုတူပေါ်ကူရက်တက်ပြီးတော့ဟိုလောက်ဆလဲရတဲ့ဟာတွေပဲဖြစ်ပါတယ
်ရိုဟင်ညာတွေဟာဒုက္ခတဲ့စခန်းနေထဲမှာတရားဝင်ပညာသင်ကြားနိုင်မှုအခွင့်အလမ်းနည်းပါးနေတဲ့အချိန်မှာလဲနိုင်ငံတကာအသိမှတ်ပြုလက်မှတ်တွေထုတ်ပေးတဲ့အထိအသက်မွေးဝမ်းကြောင်းပညာရက်တွေကိုစနစ်တကျသင်ကြားပေးပါလို့ရိုဟင်ညာဒုက္ခတွေကတောင်းဆိုပါတယ်ရိုဟင်ညာဒုက္ခတဲ့ဥ္ဇလိုင်းရဲ့အမြင်ကတော့
စခန်းတွင်းမှာဆိုရင်လွတ်လွတ်လပ်လပ်ဒီလိုပေါ့ဆိုင်ကျူရဲ့မဲမှုရေးဒီလိုလုပ်ငန်းလုပ်ကင်ဘုရားတွေနေရာတော့မရှိတလို့ပါဒီစကားပြပါမှာဘောစယုံအလဲယုံတွေမှာရိုဟင်ဂျာဒုက္ခစီများကအလုံးဝင်ဝင်လုတ်ခိုင်နိုင်မယ်ဆိုရင်အေးရိုဟင်ဂျာဒုက္ခစီများအတွက်တတရာရောက်စင်ရလို့ယူဆပါတယ်နောက်အပြင်မှာဂျာပန်လုပ်ငန်းများအလောကတခြားသောလုတ်ခိုင်မှုများလွတ်လပ်စွာလုတ်ခိုင်နိုင်မယ်ဆိုရင်တဖက်ကတက်တာရောက်မယ်လို့ယူဆမိပါတယ်။စကန်းအတွင်းမှာလည်းဒီလိုပေါ့စီးပွားရေးရဲ့အပိုင်းအနေဆိုရင်လွတ်လွတ်လပ်လပ်လုတ်ခိုင်ခွင့်ပေးမယ်ဆိုရင်ကျွန်တော်ကအထွေတော့တဖက်ကတက်တာရောက်မယ်လို့ညွှန်လင်းပါတယ်
။အရင်တုန်းကရခိုင်ပြည်နယ်ဘူးသီးတောင်မှာပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်တာဝန်ယူခဲ့ဘူးတဲ့ဥရွှေမောင်းကတော့ဘင်္ဂလားဒေ့ရှ်အနေနဲ့အထည်ချုပ်လုပ်ငန်းလိုမျိုးအသက်မွေးဝမ်းကြောင်းလုပ်ငန်းတွေကိုဖန်တီးပေးမယ်ဆိုရင်တင်းချီတဲ့ရိုဟင်ဂျာတွေဟာကိုယ့်လူအားကားနဲ့ကိုယ်ရက်တည်နိုင်တဲ့အနေအထားကိုရောက်သွားနိုင်ပါတယ်လို့တိုက်တွန်းအကြံပေးပါတယ်
။အခုလက်ရှိအနေအထားကသူတို့ကဘင်္ဂလားဒေ့ရှ်နိုင်ငံကစေတနာကောင်းကောင်းနဲ့လက်ခံထားတယ်ဆိုပေမဲ့ဒီတရားဝင်အလုပ်လုပ်ပဲမရှိဘူး၊ပညာသင်ကြားပဲမရှိဘူး။ဆိုတော့ဒီဘင်္ဂလားဒေ့ရှ်နိုင်ငံကဆိုသူတို့ကိုကတ်မှာအဲ့ဒါမျိုးပေါ့နော်။လောင်ထားမဲ့အစားသူတို့ရဲ့ဒုက္ခတွေရပိုင်ခွင့်ဆိုတော့ဒီမှာအလုပ်လုပ်ပိုင်ခွင့်ပညာသင်ပိုင်ခွင့်ဆိုတော့ကျွန်တော်ကအလုပ်လုပ်ပိုင်ခွင့်ဆိုတာကစစ်တကောမျိုးဒါကမျိုးတွေတော့လုပ်ခိုင်းတာမဟုတ်ဒီကမ်နဲ့ cost pressure ခရိုင်တွေမှာဥမာပြပြောရင်တို့မှဒီကျွန်တော်အထည်ချုပ်ဆက်ယုံနေရှိတယ်လုပ်ငန်းရှင်တွေအများကြီးပဲအမေရိကန်နဲ့ယူရိုတကဘာလုံးကိုပို့တယ်ဆိုတော့အဲ့ဒါမျိုးအထည်လိတ်ဆက်ယုံပေါ့လေနော် garment factory 35ခုလောက်ကိုတော့မှလုပ်ပေးရင်တော့မှဒီလူတွေအတွက်အလုပ်ကင်ခွင့်လည်ရမယ်ဒါကဘင်္ဂလားဒေ့ရှ်နိုင်ငံကလုတ်ပေးနိုင်တဲ့အနေအထားဆိုတော့ဒါမျိုးကလည်းကျွန်တော်ကဟိုအမြဲတမ်းပြောခဲ့တာမဟုတ်ပါဘူးဒါရေတူပေါ့လေဒါဆိုရင်လူတွေကအလုပ်ကင်ခွင့်လည်းရှိမယ်အဲ့ဒါမျိုးရှိလို့ရှိရင်ခုနကနိုင်ငံတကာကအထောက်ပံ့ပေးနေတဲ့ WFP နဲ့ UN ကလည်းရိတ်ခါဖြတ်တောက်ရတဲ့အချက်တွေဒီဒီအရကနေလည်းကျွန်တော်ကြော်လွှားလို့ရအောင်ကိုယ့်အကူလည်းကျွန်တော်လှုပ်ရှားလို့ရအောင်ပညာသတိအောင်အခွင့်အလမ်းနဲ့ဖန်တီးပြရမယ်
ရမုံငွေမလုံလောက်မှုတွေကိုကုလသမဂ္ဂကအကြက်တဲတွေနဲ့ရင်ဆိုင်နေရချိန်မှာဒီရိုဟင်ညာတသန်းကျော်ရဲ့ဝင်တော့ဝင်ဖို့တံကိုဘင်္ဂလားဒေ့ရှ်နိုင်ငံတနိုင်ငံတဲကပဲခံမနေသင့်ဘူးလို့လည်းကုလသမဂ္ဂတာဝန်ရှိသူတွေကပြောထားပါတယ်။အခုလောလောဆယ်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဟာရိုဟင်ညာဒုက္ခသည်တွေမြန်မာပြည်ပြန်ပို့နိုင်ရင်စမ်းသပ်စီမံချက်တွေနဲ့ပြန်ပို့ဖို့လှုံ့ဆော်နေပါတယ်။ဒါပေမဲ့ဘယ်ဒုက္ခသည်ကိုမှအတင်းအဓမ္မပြန်မပို့ပါဘူးလို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာဆီနာကဆိုထားပါတယ်။ရိုဟင်ညာဒုက္ခသည်တွေကိုဖိအားပေးပြန်ပို့တာမျိုးမလုပ်ဖို့နဲ့မြန်မာနိုင်ငံကိုရိုဟင်ညာတို့ပြန်ရေးကလုံခြုံစိတ်ချပြီးမိမိသဘောအလျောက်လူကုန်တိုက်ခါနဲ့အညီပြန်ရတဲ့ခရီးပဲဖြစ်စေဖို့ကုလသမဂ္ဂနဲ့နိုင်ငံတကာကတတိပေးပြောဆိုနေကြချိန်မှာပဲမွေးမြေကနေအဝေးကိုပြေးခဲ့ရတဲ့ရိုဟင်ညာတွေရဲ့အနာဂတ်မျှော်လင့်ချက်ကတော့မရေရာမသေးချာမှုတွေနဲ့ပြည့်နှက်နေစေဖြစ်ပါတယ်ရှင်။
မဆုမွန်စူးစီးတင်ပြသွားတာပါအခုဆက်လက်ပြီးတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုကြည့်ရှုနားဆင်ဖို့အချိန်ရောက်ပါပြီလက်ရှိမြန်မာနိုင်ငံမှာ NUG အမျိုးသားညီညွတ်ရေးအစိုးရဦးဆောင်တဲ့လက်နက်ကိုင်တော်လှန်ရေးအဖွဲ့တွေအခြားဒေသခံပြည်သူကာကွယ်ရေးတပ်တွေတခါတိုင်းသားလက်နက်ကိုင်အဖွဲ့တွေနေရာဒေသအသီးသီးမှာစစ်ကောင်စီကိုတချိန်တည်းစစ်ဆင်ရေးတိုက်ခိုက်နေတာဟာအချိန်ကောင်းဖြစ်တယ်လို့အမေရိကန်အငြိမ်းစားဒုပိုမှူးကြီးမီမီဝင်းဘက်ကတုံ့တက်ပါတယ်ဒီတပတ်မြန်မာဒီမိုကရေစီရေးရာအစီအစဉ်မှာ Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ရှင
်မင်္ဂလာပါဆရာမဟုတ်ကဲ့ပထမဆုံးမေးချင်တာကဒီမြန်မာနိုင်ငံမှာလက်ရှိတော်လှန်ရေးအင်အားစုတွေနောက်ဒီတိုင်းသားလက်နက်ကိုင်အင်အားစုတွေကစစ်ကောင်စီတပ်တွေကိုသူတို့အရှိန်အဟုန်နဲ့ပေါ့နော်ပြန်ပြီးတော့တိုက်လာနေတဲ့အခြေအနေကိုဆရာမဘယ်လိုသုံးသပ်လဲရှင်
။ကျွန်မတခုပြောချင်တာကျွန်မဒီနေ့ပြောသွားတဲ့သုံးသပ်ချက်တည်းဟာပေါ့နော်ကျွန်မပုဂ္ဂိုလ်တယောက်အနေနဲ့ပြောတာပါ။ဘယ်အဖွဲ့ကမှကိုယ်စားလှယ်ပြုကိုစားပြုပြီးတော့ပြောတာမဟုတ်ပါဘူးလို့ပြောချင်ပါတယ်။ကျွန်မအနေနဲ့ကတော့သူတို့ဟိုဒီ1 year plan နော်ပေါ့နော်သူတို့ဟိုတုန်းကလုပ်ထားတာဒီဥစ္စာပြင်ဆင်ထားတဲ့operation တခုဆိုတော့ဒီဥစ္စာဟိုနည်း surprising တော့မဟုတ်ဘူးเนาะဘာမှအံ့ဩစရာတော့မရှိဘူးဒီဥစ္စာသူတို့ဒီအစရရပြောတာပြီးတော့ဒီဥစ္စာလုပ်မယ်ဆိုတဲ့ဥစ္စာလုပ်နေတာဆိုတော့and အခုချိန်မှာလည်း you know စစ်တပ်ကအရင်ပဲကွဲပြဲနေရဆိုတော့လေအဲစစ်တပ်ကအားအနည်းဆုံးလို့ပြောလို့ရတာပေါ့အခုချိန်မှာဆိုတော့သူတို့ဒီစစ်စင်ရေးကိုလုပ်တဲ့အခါမှာအချိန်ကအရန်ကောင်းတယ်လို့ပြောလို့ရတာပေါ့
အချိန်ကောင်းဖြစ်တယ်နောက်ကြိုတင်ပြင်ဆင်ခဲ့တယ်ဆိုပေမဲ့ဒီတိမ့်ပိုက်နိုင်တဲ့နေမြေတွေကိုကြတော့ရေရှည်ထိမ့်သိမ့်နိုင်မယ်အလားအလာကိုဘယ်လိုမြင်လဲရှင
်ကျမလည်းအများအတိုင်းပြောတာလေစစ်တိုက်တယ်ဆိုတာဒါ fire power အစစ်တိုက်တဲ့တခုအောင်မြင်တယ်ဆိုတာ fire power ကဒါလောက်ရေးမကြည့်ဘူးပို့ပြီးတော့အရေးကြီးတာက strategy view ဟာဘယ်အချိန်နဲ့ဘယ်လိုနည်းနဲ့ရန်သူရဲ့အားနည်းချက်ကိုဘယ်လိုအဓိကယူပြီးတော့ပေါ့နော်တိုက်တာဆိုအခုအချိန်မှာနေပြည်မှာပေါ့နော်ဒီတွေ့နေတာပဲဒီစစ်ဒီ outpost တွေဒီစစ်တပ်ရင်းတွေပါတွေကလူမရှိတော့ဘူးအရှိတဲ့အခါမှာလဲရှိတဲ့လူတွေကဟိုဒီ will to fight you know စိတ်ဓာတ်တွေရမ်းကြပြီးတော့များသောအားဖြင့်ဒီအခုဆိုလို့ရှိရင်ရှမ်းပြည်ဘက်မှာဆိုအများပြေးနေတာတွေ့တယ်လည်းနဲ့ချပြီးတော့ပြီးတာပဲဆိုတော့ on the ground ရတယ်ဒါပေမဲ့ဟုတ်တယ်အခုချိန်မှာ air power တော့ရှိနေသေးတယ်ဒါပေမဲ့ဒီလိုမျိုးတိုက်ပွဲတွေက air power တော့လား effective ဖြစ်ဘူးအကယ်၍ဒီဥစ္စာ air power က effective ဖြစ်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံဥဒေဒီမြန်မာပြည်သူလူထုကစစ်တပ်ကို you know ဥဒေဒီစန့်ကျင်နေတော့မယ် right so ကျမတို့ကလည်းကျမတို့အခုသိရတဲ့လောက် you know 60ရာခိုင်နှုန်း you know လူမြန်မာနိုင်ငံမှာပြည်သူဒီသူဒီသား60ရာခိုင်နှုန်းကစစ်တပ်ကိုလုံးဝလက်မခံဘူးအဲ့လိုလက်မခံတဲ့ကာလမှာစစ်တပ်ကဘယ်လိုမှနိုင်လို့တိုက်လို့မရဘူးဆိုတော့ဒီဟိုနဲ့resistant ဘက်ကပေါ့နော်ဒီ NUG တို့ဟို EAO တွေနဲ့ပူးပေါင်းပြီးတခါရဲတိုက်တာအဲ့ဒီဥစ္စာကျမတို့ကကြည့်နေတာပေါ့နော် analyst အနေနဲ့ဘယ်ချိန်မှသူတို့အတူတကွပူးပေါင်းပြီးတော့တိုက်နိုင်မလဲအဲ့ဒါဖြစ်လာပြီကျမအခုတော့တွေ့လာပြီသူတို့ဒီ operational level ပေါ့နော် cooperation စစ်စင်ရေးလုပ်နိုင်နေဆိုရဲ့ဥစ္စာကိုတွေ့လာပြီအဲ့ဒီဥစ္စာကြောင့်မလို့လေကျမတို့အနေနဲ့ပေါ့နော်ဒီဥစ္စာဒီတော်လိုင်းကြီးက tipping point ရောက်လာပြီလို့စောက်ဝင်လာပြီလို့ကျွန်တော်ပြောလို့ရတယ
်ရှမ်းမြောက်ကဒီတစ်တုံညာနှစ်ခုစစ်စင်ရေးမှာညီနောင်သုံးဘွဲ့ရဲ့ထုတ်ပြန်ချက်အရာဆိုလို့ရှိရင်သူတို့က
သူတို့သတ်မှတ်ထားတဲ့နေမည်တွေကိုပဲစိုးမိုးဖို့ရည်ရွယ်ထားတာတွေ့ရပါတယ်။ဟိုဥပမာကိုကန့် MNDA ဆိုလို့ရှိရင်သူတို့ကိုကန့် data ကိုပြန်ပြီးတော့တင်ပိုက်ဖို့ဆိုတာအဓိကထားတာကိုတွေ့ရပါတယ်။အဲ့တော့ဟိုစစ်တိုက်ပွဲတွေကဒီအခုဖြစ်နေတဲ့ KNI တို့စကိုင်းတို့နောက်ချင်းနေမှာဖြစ်နေတဲ့အနေအထားနဲ့ဟိုဆက်ဆက်ဖို့ဆိုတာဟိုမဖြစ်နိုင်ဘူးလို့သုံးသပ်နေတာကြီးလည်းရှိပါတယ်။ဒီပေါ်မှာဘယ်လိုမြင်လဲရှင်။
သူတို့ကသူတို့နေတဲ့နေရာကိုထိန်းသိမ်းထားနိုင်ရင်ဒါပဲလိုအပ်တယ်အခုအချိန်မှာကဘာလို့လဲဆိုတော့ဒီကျမအမြန်ပြဒါဘိုင်းပြန်တယ်လို့မျိုးပဲသူတို့မှာ general direction ရှိတယ်နောက်ပြီးတော့သူတို့မှာရှိနေတဲ့အလုံး fort ဒီတော်လှန်ရေးဘက်ကဟိုအဖွဲ့တွေကလည်းသူတို့နေရာတဲ့ပို့ပြီးတော့သူတို့မသွားနိုင်ဘူး။ဒါပေမဲ့သူတို့နေတဲ့နေရာမှာအလုံးတပြိုင်နဲ့တည်းအချိန်နဲ့တိုက်မယ်ဆိုလို့ရှိရင်စစ်တပ်ကလုံးဝမတိုက်ပြန်မတုံ့ပြန်နိုင်ဘူး။ Right ပြန်မတုံ့ပြန်နိုင်ဘူး။ဆိုတော့သူတို့ကအခုအချိန်မှာခံချက်ညီညီလို့ timing နဲ့တိုက်နေကြတာပေါ့နော်။တယောက်နဲ့တယောက်နဲ့သူတို့နှစ်ဘေးမှာကြည့်ပြီးတော့သူတို့အတွက်ဘာမှ command မလို့ဘဝတိုက်တဲ့ဥစ္စာတည်တာနဲ့ဒီဘက်ကနေပြီးတော့သူတို့ရဲ့အသိဉာဏ်နဲ့သူတို့ရဲ့ force နဲ့လည်းလှုပ်ထားတယ်။ဒါပေမဲ့အဲ့ဒီဥစ္စာလည်းနှစ် you know ဒီတစ်နှစ်လုံး one year plan ထဲမှာသူတို့ပါလေအဲ့ဒီဥစ္စာတွေကဟိုးတွေကစကားပြောတာကြပြီးညှိနှိုင်းကြပြီးလို့ကျွန်မတွေ့တယ် right ဆိုတော့ yeah ဒီတိုင်းရင်းသားတွေဒီ asset ဖို့တွေကဘယ်နေရာမှာသူတို့နေရာမှာရှိတဲ့နေရာကနေဘယ်နေရာမှာသွားကြရမလို့အဲ့နာပါမယ်နေပြီးတော့သူတို့ရှိချင်အဲ့ဒီဥစ္စာကိုတိုက်လို့ရှိလို့ရှိရင်ဒါစစ်တပ်ကဘယ်လိုမှမလိုက်နိုင်ဘူး
ကြည့်ခဲ့တဲ့သတင်းဘက်ကလှုပ်သွားတဲ့ကားလုံးအစည်းအဝေးမှာဆိုလို့ရှိရင်ဒီစစ်ကောင်စီဘက်ကပြောသွားတာကအခုမြောက်ပိုင်းမှာညီနောင်သုံးဘွဲ့ရဲ့တိုက်ပွဲတွေကတိုင်းပြည်ပြုတ်ကွဲအောင်ဖြစ်ပေါ်စေတဲ့တိုင်းပြည်ပြုတ်ကွဲအောင်ပြုလုပ်နေတယ်လို့သူတို့ဆွဆွဲပြောဆိုသွားတာ ਈ တော့ရှိပါတယ်။တကယ်ပဲဟိုတိုင်းပြည်ဟာပြုတ်ကွဲသွားမယ်လို့မြင်လားရှင
်။အဲ့ဒါကတော့သူတို့ရဲ့ပြောနေကြနော်ဒါ propaganda တစ်ခုပဲ။သူတို့မှဒါပဲဒါပေမဲ့သူတို့လှုပ်လို့ဒီဥစ္စာမြန်မာနိုင်ငံပဲအမြဲတမ်းကွဲပြားနေတာတယောက်နဲ့တယောက်နဲ့ဟိုနေပါလေအတူတူကမလုပ်နိုင်တာသူတို့ရဲ့ strategy က divide and conquer right သူတို့ရဲ့ strategy ကတမင်ကလူတွေကိုတမင်ကကွဲပြားအောင်လုပ်ထားတဲ့ strategy ဆိုတော့သူတို့ဒီဥစ္စာကတော့သူတို့အရင်တော့ပြောတဲ့အတိုင်းပါပဲအာကျွန်မကတော့ပြောချင်တာသူတို့တွေက source သူတို့တွေကအဓိကသူတို့တွေလှုပ်လိုက်လို့ဒီဥစ္စာမြန်မာနိုင်ငံကွဲပြားတာသူတို့ဒီလိုမျိုးပါလေ strategy view ဟာကွဲလူတွေကိုခွဲပြားနာတဲ့a strategy မရှိဘူးဆိုလို့ရှိရင်မြန်မာနိုင်ငံကွဲပြားမှာမဟုတ်သူတို့အမြဲတမ်းလုပ်တော့ညာဆိုလုံးဝသူတို့ဒါသူတို့ propaganda ပဲ
VOE ကဒီ NUG သမရာယုံရဲ့ပြောခွင့်ရတဲ့မင်းညာကမှာတော့ဒီပြောခွင့်ရဦးကျော်စောရဲ့သုံးသက်ချက်ကိုကြည့်မယ်ဆိုရင်တော်လိုင်းအင်အားစုတွေနဲ့ဒီတိုင်းသားအင်အားစုတွေဘက်ကဟိုနေမြေတွေကိုသိမ်းပိုင်နိုင်တာဟာအင်အားကြီးတယ်ဆိုတဲ့စစ်ကောင်စီတပ်ဘက်မှာဟိုတကယ်တမ်းမှာပြိုလဲနေတာကိုတွေ့ရတယ်လို့သုံးသပ်သွားပါတယ်အဲ့တော့စစ်ကောင်စီဘက်ကဘလို့နီးဗျူဟာတွေနဲ့သူတို့ပြန်ပြီးတော့တုံ့ပြန်လာဖို့ရှိမယ်ရှင
်သူတို့မှာတော့တနည်းတစ်မျိုးပဲဗျူဟာတစ်မျိုးပဲရှိတယ်သူတို့ကဒီဥစ္စာ air power ပြန်ပြီးတော့သုံးမှာပေါ့နော်ဒါပေမဲ့ခုနပြောသလိုပဲ air power တလောက်လောက်ဒီလိုမျိုးစစ်တိုက်တဲ့အခါမှာဒီလိုမျိုးတိုက်ပွဲတွေမှာတိတ်ပြီးတော့ effective မရှိဘူးနောက်ပြီးတော့အဲ့ဒီဥစ္စာအခုအချိန်မှာသူတို့အခုတည်းကနားမလည်တာကပြည်သူလူထုကိုယ့်ဘက်ကိုမရောက်လို့ရှိရင်ဒီဥစ္စာလုံးဝမနိုင်ဘူးဆိုအီလူလူလူကိုဗာလဲဟိုဒီဟိုနေနဲ့ဟိုလက်နဲ့ကြီးနေပြစ်ပြီးတော့ဟိုနေနေလှုပ်လို့ဒီဒီဒီ air attack air strike တွေလုပ်တယ်ဆိုပြီးသူကသူတို့လုံးဝလက်မခံမှာမဟုတ်ဘူးသူတို့လုပ်တဲ့နီးနဲ့ view ဟာနဲ့သူတို့လိုအပ်တဲ့ဥစ္စာနဲ့ရောင်းမြန်ဖြစ်တယ်ဆိုတော့ဒီဘာကြောင့်လဲဆိုတော့သူတို့တွေရဲ့ဗာလဲဒီ view ဟာပေါ့နော်သူတို့ဒီစစ်တိုက်တဲ့နီးပညာကသူတို့မှာ 1950s ကဟိုနေအော်နဲ့ဟောင်းနေတည်းရှိတယ်။နောက်ပြီးတော့သူတို့ဒီတကယ် operating environment အခုမြန်မာနိုင်ငံထဲမှာရှိနေတဲ့ environment ကိုသူတို့အသေးချာနားမလည်ဘူး။ဘာလို့လဲဆိုတော့ပြည်သူလူထုကလည်းသူတို့စန့်ကျင်နေဆိုတော့သူတို့မှာဒီ information ပေါ့နော်။သူတို့ရမယ့်ဥစ္စာမရှိဘူး။နောက်ပြီးသူတို့ကိုယ်တိုင်လည်းအရှိတမ်းမှာရှိနေတဲ့စစ်ဗိုလ်တွေကသူတို့ကိုဗာလဲ information အသေးချာတိကျမပေးဘူး။ဆိုပါတော့ကျွန်မမြန်မာရင်တော့လည်းပြောတာရယ်။တယောက်ဗာလဲလူ၁၀ယောက်ကြာသွားတယ်ဆိုလို့ရှိရင်သူတို့လူ၂ယောက်ပဲကြာဆိုပြီးတော့သူပြန်ပို့တာဆိုတော့အဲကြောင့်မလို့လေကျမဟိုဗာလေအခုတလောပေါ့နော်ဒီရှမ်းပြည်မှာဒီတက်ရင်တစ်ခုကိုလက်ချတယ်ဆိုတော့ကြီးလိုက်တဲ့အခါလူ40တယောက်ပဲရှိတယ် right တက်ရင်တစ်ခုက full strength ဆိုလို့ရှိရင်လူ100ရှိရအောင် နော်ဒီဆိုကျမအရင်မှာအရင်နှစ် November တော့ဒီမှာ interview လုပ်လိုက်တဲ့အခါမှာဒီထွက်ပြေးလာတဲ့ဒီ defector CDM တက်ရည်မှုတွေကို interview လုပ်တဲ့အခါမှာ150လို့ပြောတယ်သူတို့က150ပဲရှိတော့တယ်အဲ့ဒီ150ကဒီတစ်နှစ်လဲကြာလဲကြာ40လောက်ပဲရှိတော့right so သူတို့မှာ desertion ရှိတယ်သူတို့မှာ defection ရှိတယ်နောက်ပြီးတော့ kill in action အဲ့ဥစားနဲ့သူတို့မှာပြူပွဲနေဆိုသူတို့မှာတကယ်အရှိတမ်းမှာကိုယ်မှာလူဘလောက်ရှိလဲမရှိဘူးဆိုမသိလို့ရှိလို့ရှိရင်ကိုယ့်ရဲ့ viewer ကလည်းအတိအကျမလုံနိုင်ဘူးရှိတဲ့ viewer ကလည်းမအောင်ရင်ပေါ့နော်အဲ့ဒါကြောင့်မလို့ဆိုသူတို့က viewer နည်းပညာလဲကျမထင်မားတယ်နောက်ပြီးတော့ old fashion ပေါ့နော်အရင်ကခေတ်ဟောင်းကဥစားတယ်နောက်တစ်ခုကျတော့သူတို့ကတကယ် information ကိုယ့်ရဲ့ကိုယ့်တက်ရဲ့ information လဲတိကျမရှိမသိဘူးနောက်ပြီးတော့operating environment you know my ရှိနေတဲ့ information နဲ့သူတို့အသေးချာရှိအဲ့လိုမျိုးအားလုံးပေါင်းလိုက်လို့ရှင်စစ်တိုက်တာလုံးဝနိုင်မနိုင်ဘူး
တိုင်းနာလက်နက်ကိုင်ဖွဲ့တွေကတော့သူတို့အခုစိုးမိုးထားတဲ့နေမြေတွေမှာသူတို့ဒီအုပ်ချုပ်ပုံနဲ့ပေါ့နော်သူတို့ရဲ့အုပ်ချုပ်ရေးဖွဲ့တွေနဲ့သူတို့ဟိုအုပ်ချုပ်နေတာတွေ့ရတယ်အဲနောက်ပြီးတော့တခါညီနောင်သုံးဖွဲ့စတင်ပြီးတော့စစ်ကြေညာပြီးတော့တိုက်ခိုက်တဲ့အချိန်လုံးကလည်းဟိုNUG เนี่ยโอ้ဆက်ဆက်ပတ်သက်မှုတော့မရှိဘူးပေါ့เนาะဆိုတော့တစ်ဖက်မှာလဲဒီလက်နက်ကိုင်မဟာမိတ်တပ်ပေါင်းစုတွေအဖြစ်သူတို့ပူးပေါင်းရက်တီလာတဲ့အပိုင်းမှာဟိုရှစ်ဆက်ပေါ့လေဟိုဘလို့ဆက်ပြီးတော့ပြင်သင့်တယ်လို့ဒီဟာတွေကတကယ်ပဲလုံလောက်မှုရှိလားရှစ်ဆက်ကြတော့ဟိုဘလို့ပြင်သင့်တယ်လို့မြင်နေရှင်
ဟုတ်ဒီညီနောင်သုံးဘွဲ့နဲ့ NUG เนี่ยမဆက်ဆက်ဘူးဆိုလို့ပြောလို့တော့မရဘူးဘာလို့လဲဆိုတော့သူတို့မှာဟိုนี่မျိုးစုံเนี่ยပေါ့เนาะဒီဥစ္စာတယောက်နဲ့တယောက်နဲ့ dialogue အနည်းဆုံးလုပ်လို့ရတဲ့ဥစ္စာကြီးရှိတယ်လို့ကျွန်မပြောလို့ရတယ်ဒီဥစ္စာ federal democracy ဆိုတော့အဲ့ဒါ one ဟိုနေရင်းနှောလိုမျိုးဗာလဲ top down ဖြစ်မှာမဟုတ်ဘူးဒီဥစ္စာက bottom up ဘာလို့ဆိုကျွန်မကဟိုနောက်ပြီးတော့ဒီလက်နက်ကင်ဖွဲ့တွေကိုကျွန်မ interview လုပ်ထားတယ်သူတွေအားလုံးကသူတို့ဘာရင်သူတို့နိုင်ငံတစ်ခုလုပ်မယ်ဆိုတဲ့ဥစ္စာကိုပြောတာမဟုတ်ဘူးသူတို့တွေကသူတို့က federal democracy လိုချင်တယ်လို့ပြောတာသူတို့မှာရှိတဲ့သူတို့ရဲ့ data ကိုသူတို့ဗာလဲပို့ပြီးတော့ autonomy ပေါ့နော်ပို့ပြီးတော့အုပ်ချုပ်ခွင့်လိုချင်တာဒါပေမဲ့ federal system ကိုသူတို့ပြောနေတာဆိုတော့ကျမအနေနဲ့ကလည်းနောက်ပြီးတော့ US American ဖြစ်တဲ့အခါကျတော့နော်US ကလည်းအတိုင်းပဲလေဟိုနေဟိုစ US ဆရာ13 colonies သတ်တော့ you know data ပေါ့เนาะပထမဆုံးစရဲ့အခါမှာသူတို့ဘာရင်သူတို့လုပ်တယ်ပြီးတော့မှ federal ကိုသူတို့ negotiate ပဲနေရာမှာ central you know common လုပ်မယ်ဆိုလဲဆိုတာသူတို့ negotiate လုပ်ရတယ်အလားတူပဲအဲ့လိုမျိုးဒီတစ်ခါကျတော့အရင်တော့ဆို top down ဖြစ်တာဒီဥစ္စာကျတော့ bottom up so ဒီ data တွေမှာเนาะသူတို့ရှိတဲ့သူတို့ပိုင်ထားတဲ့ data တွေမှာသူတို့ပိုင်သူတို့ဒီ administer လုပ်ပြီးတော့ democratic principle တွေနဲ့အုပ်ချုပ်နိုင်နေဆိုလို့ရှိရင်သူတို့အတွက်ဒီနေ့ federal democracy ရဖို့အတွက်ကအများကြီးအင်အားရှိတယ်ပေါ့ပြောလို့ရတယ်။ Yeah so မတော်ကပြန်ကြည့်ရမှာဗာလဲကျမတို့ဗာလဲ mindset ကပြန်သွားရောမယ်။ဗာ top down မဟုတ်တော့ဘူး top down why မဟုတ်ဘူးအဲ့ဒါ bottom up mini
Okay အဲ့တော့ဟို Federal Army ဆိုတဲ့ Federal စစ်တပ်ပေါ်ပေါက်လာရေးဆိုတဲ့အလားလာရောဘယ်လိုမြင်လဲရှင
်အဲ့ဥစ္စာ Federal Army က Federal ဟိုနည်း Democracy ဖြစ်လာလို့ရှင်ဖြစ်လာမှာပေါ့ right ဖြစ်လာမှာပထမက the political solution political agreement ကသူတို့လိုအပ်တယ်ပြီးလဲပြီးတော့အဲ့ဒီအချိန်မှာဘယ် armed forces ကဘယ်လို comment လုပ်မလဲ so US မှာလည်းပြန်ကြည့်လိုက်ကျမတို့စီမှာကျမတို့ state တိုင်းမှာဟို national guard ရှိတယ် national guard က governor ရဲ့အောက်မှာเนาะကျမတို့က federal force ရှိတယ်ဒါ president ရဲ့အောက်မှာဆိုတော့အဲ့လိုမျိုး system လဲဖြစ်နိုင်လေဟဲ့ဖြစ်ရင်ဖြစ်နိုင်လိမ့်မယ်ဆိုတော့ဒါပေမဲ့အားလုံးကျမတို့ US မှာဆိုရင်အားလုံး forces တွေအားလုံး standard တခုရှိတယ်အားလုံး one standard army you know tomorrow professional code of conduct professional standard and yeah all of it so အဲ့လိုမျိုးဖြစ်ရင်ဖြစ်လိမ့်မယ်ဒါပေမဲ့သူကဥစ္စာတက် negotiation ပေါ့နော် political negotiation အဲ့ဥစ္စာက military နဲ့ပတ်သက်ပြီးတော့ဟိုနေဆက်ဆက်လိမ့်မယ်
ော့ဒီတစ်ပတ်မြန်မာဒီမိုကရေစီရေးရာအစီအစဉ်မှာအမေရိကန်အငြိမ်းစားဒုပိုမှုကြီးမီမီဝင်းဘတ်ကို Zoom ကနေဆက်သွယ်မေးမြန်းခဲ့တာပါဒီကနေ့ညပိုင်းကျမတို့ VO မြန်မာပိုင်းရဲ့အစီအစဉ်ထုတ်လုပ်ရေးမှာဒီရုပ်သံဗီဒီယိုဖိုင်တွေအင်တာဗျူးတွေကိုစပိုက်ဆိုင်ရာခြုံရင်းနေတာကြောင့်ပုံမှန်ထုတ်လွှင့်နေတဲ့အတိုင်းထုတ်လွှင့်လို့မရနိုင်တဲ့အတွက် VOA သောရရှင်တွေအားလုံး VOA ပရိသတ်တွေအားလုံးကိုအနုညွတ်တောင်းပန်ပါတယ်ရှင်။တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်
။ VOA American တိုင်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးထိတ်ဆက်ရပါရှင
်။အခုဆက်လက်ပြီးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်မှာပါ။ရှမ်းမြောက်ဒေသညီနောင်သုံးဖွဲ့နဲ့တော်လှန်ရေးအင်အားစုတွေရဲ့စစ်စင်ရေးတွေဟာမြန်မာစစ်ကောင်စီကိုအထိနာစေတာတွေ့ရပါတယ်ဒီလိုတိုင်းဒေသနဲ့နိုင်ငံအင်အားစုတွေနဲ့တော်လှန်ရေးအင်အားစုတွေကြားညှိနှိုင်းပူးပေါင်းဆောင်ရွက်မှုရဲ့အကျိုးသက်ရောက်မှုတွေဟာပိုပြီးတော့ကျယ်ပြန့်တဲ့တော်လှန်ရေးလှုပ်ရှားမှုတွေဖြစ်ပေါ်လာစေနိုင်တယ်လို့လည်းကမ္ဘာမီဒီယာတွေကသုံးသပ်ရေးသားကြပါတယ်ဒီအကြောင်းကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင်းမရှင်ပြည်သွေးနိုင်တဲ့အတူအလိမ္မာကတင်ဆက်ထားပါတယ်ရှင်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေတစ်တုံညာနှစ်ခွန်းစစ်စင်ရေးရဲ့အောင်မြင်မှုသို့မဟုတ်ညှိနှိုင်းပူးပေါင်းဆောင်ရွက်မှုရဲ့ရလဒ်အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွေးနိုင်ပါအဆုံးသတ်တိုက်ပွဲရဲ့အစနွေဦးတော်လှန်ရေးဟာစစ်အာဏာရှင်စနစ်ကိုဖယ်ရှားဖို့အခွင့်အလမ်းတစ်ခုဖြစ်တယ်မြောက်ပိုင်းညီနောင်သုံးပွဲရဲ့တစ်တုံညာနှစ်ခွန်းစစ်စင်ရေးဟာအဆုံးသတ်တိုက်ပွဲရဲ့အစဖြစ်တယ်ဒီလိုမှတ်ချက်ပေးသူကတော့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေနဲ့10နှစ်ကျော်လက်တွဲအလုပ်လုပ်ခဲ့တဲ့လူသားချင်းစာနာမှုဆိုင်ရာအကြံပေးဗီတာဖြစ်ပါတယ်။ဒေါက်တာတီဇာဆန်းကလည်းတစ်တုံညာနှစ်ခွန်းစစ်စင်ကြီးဟာຫນွေဦးတော်လှန်ရေးအတွက်အလွန်အရေးပါတဲ့စစ်စင်ကြီးဖြစ်တယ်။တစ်တုံညာနှစ်ခွန်းစစ်စင်ကြီးဟာမြမပြည်သူတွေနဲ့အမှန်တရားဘက်မှယက်တီသူတွေအတွက်ရှင်းလင်းတဲ့သတင်းစကားကိုပေးပါတယ်။အဲ့ဒါကတော့ငါတို့နိုင်မဲ့တော်လှန်ရေးဖြစ်တယ်လို့ဆိုပါတယ်။ဒီစာဆန်းဟာ2021ဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းလိုက်ချိန်မှာစစ်အာဏာသိမ်းတာကိုစတင်ကြောင်းပထမဆုံးစတင်ဆန္ဒပြခဲ့သူလည်းဖြစ်ပါတယ်။ဗီတာနဲ့ဒီစာဆန်းတို့ရဲ့ပြောကြားချက်တွေကိုဖော်ပြခဲ့တာကတော့မြန်မာနိုင်ငံမြောက်ပိုင်းကစစ်စင်ကြီးဟာစစ်အာဏာသိမ်းတာကိုလက်မခံတဲ့ခုခံတော်လှန်ရေးအင်အားစုတွေအတွက်အင်အားသစ်တွေယူဆောင်လာတယ်ဆိုတဲ့ဆောင်းပါးဖြစ်ပါတယ်။ဒီဆောင်းပါးကို Emily Fishbay, George Tukhong နဲ့ဇူးမြအောင်တို့သုံးဦးပူးတွဲရေးသားကအယ်ဂျာဇီးယားသတင်းဌာနက2023နိုဝင်ဘာလ3ရက်နေ့မှာဖော်ပြခဲ့တာဖြစ်ပါတယ
်။အင်အားကောင်းတဲ့မြောက်ပိုင်းညီနောင်မဟာမိတ်အဖွဲ့ဦးဆောင်တဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးဟာရှမ်းပြည်နယ်မြောက်ပိုင်းတရုတ်နယ်စပ်တစ်လျှောက်မှာတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီစစ်စင်ရေးဟာစစ်တပ်ကိုအနိုင်တိုက်ခိုက်နိုင်တယ်ဆိုတော့လူမှုရဲ့မျောလင့်ချက်ကိုမြင်ပါလာစေတယ်လို့ဆောင်းပါးရှင်တွေကရေးသားထားပါတယ်။ဆောင်းပါးမှာဒေသခံတွေရဲ့အသံတချို့ကိုလည်းဖော်ပြထားပါတယ်။လာရှုံမြို့မှာနေထိုင်တဲ့အမျိုးသမီးတဦးကဘာတွေဖြစ်တယ်ဆိုတာသိဖို့မလွယ်ပါဘူး။ဘာလို့လဲဆိုတော့အိမ်ပြန်ထွက်လို့မရပါဘူး။အိမ်ထဲမှာပဲနေနေရလို့ပါ။ဘာတွေဖြစ်နေလဲဆိုတာသိဖို့ဖုန်းကိုပဲသုံးနေရပါတယ်။ဖုန်းလိုင်းကလည်းဖြတ်လိုက်၊ပြက်လိုက်နဲ့ဘာမှလည်းမလုပ်နိုင်သလိုဘာဖြစ်မဲဆိုတာလည်းမရေရာစိုးရိမ်နေရတဲ့အခြေအနေပါလို့ဆိုပါတယ်။ကိုခိုင်ကအောင်းအောင်းဆိုသူကတော့လျှက်စစ်မီးတွေလည်းပြတ်နေပါဗျ။တိုက်ပွဲတွေကြောင့်လမ်းတွေလည်းပိတ်ထားပါဗျ။မြို့ထဲမှာနေရတာလုံခြုံမှုမရှိတော့ပါဘူး။ဘေးလွတ်ရာရှောင်ဖို့မြို့ထဲကလည်းထွက်လို့မရသလိုအပြင်ကလူလည်းမြို့ထဲဝင်လို့မရပါဘူး။ပြောရရင်တစ်မြို့လုံးဟာဒုက္ခသည်စကတ်တစ်ခုလိုဖြစ်နေပါပြီတဲ့
။ဆောင်းမကတရုတ်နိုင်ငံရဲ့အနေအထားကိုလည်းရေးသားထားပါဗျ။တရုတ်ဟာမြန်မာနိုင်ငံတွင်မှာအခြေခံအဆောက်အုံတွေအပါအဝင်အမေရိကန်ဒေါ်လာဘီလီယံနဲ့ချီပြီးယင်းနီးမြုပ်နှံထားသလိုစစ်ကောင်စီကိုလည်းလက်နက်အများဆုံးရောင်းနေတဲ့နိုင်ငံတစ်နိုင်ငံဖြစ်တယ်။အွန်လိုင်းလောင်းကစားလိမ်လည်မှုကိုပြင်းပြင်းထန်ထန်နှိမ်နင်းနေတဲ့တရုတ်ဟာစစ်ကောင်စီကိုလည်းနှိမ်နင်းဖို့ဖိအားပေးပါတယ်။ဒါ့ပြင်မြန်မာစစ်ကောင်စီကအွန်လိုင်းလောင်းကစားလိမ်လည်မှုနှိမ်နင်းရေးကိုတိတ်အလေးမထားပါဘူး။ဒါကြောင့်တရုတ်ကစစ်ကောင်စီကိုစိတ်ပြက်နေချိန်မှာမြောက်ပိုင်းညီနောင်သုံးဘွဲ့ရဲ့စစ်စင်ရေးကအချိန်ကြိုက်ပေါ်ပေါက်လာတာတွေ့ရတယ်။ တရုတ်ဟာမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးပိုပြီးစိတ်အားထက်သန်လာတာတွေ့ရတယ်။ဒေါ်လာရင်းမှာပါဝင်တဲ့အင်အားစုတိုင်းနဲ့ဆက်သွယ်ပြီးသူ့ရဲ့လွှမ်းမိုးမှုကိုပြသလာတယ်။တရုတ်ဟာသူ့ရဲ့လွှမ်းမိုးမှုကိုအသုံးချပြီးဘာဆက်လုပ်မလဲဆိုတာကတော့အရေးကြီးပြီးစောင့်ကြည့်ရမယ့်အချက်ဖြစ်တယ်။တစ်တုံညာနှစ်ခုစစ်စင်ရေးကိုဘယ်လိုရည်ရွယ်ချက်တွေနဲ့ပဲစတင်ခဲ့တာဖြစ်ပါစေပြည်သူတွေကတော့ຫນွေဥတော်လန်ရေးစကြဲကပြင်းပြစွာမျှော်လင့်တောင်းတခဲ့တဲ့တော်လန်ရေးအင်အားစုတွေအချင်းချင်းကြားညှိနှိုင်းပြီးအတူလက်တွဲကစစ်ကောင်စီကိုတိုက်ခိုက်တဲ့စစ်စင်ရေးလို့ယုံကြည်ကြပါတယ်လို့အယ်ဂျာဇီးယားဆောင်းပါးကဆိုပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကာကွယ်ရေးဝန်ကြီးဌာနထုတ်ပြန်ချက်ကိုလည်းဆောင်းပါးမှာဖော်ပြထားပါတယ်အဲ့ဒီထုတ်ပြန်ချက်မှာတော်လန်ရေးအင်အားစုတွေအားလုံးနဲ့ပြည်သူလူထုတရားလုံးဟာစစ်အာဏာရှင်စနစ်ဖယ်ရှားရေးနဲ့ဖက်ဒရယ်ဒီမိုကရေစီပြည်တော်စုတည်ဆောက်ရေးမှာအပြည့်အဝပူးပေါင်းဆောင်ရွက်ကြဖို့သွေးစည်းညီညွတ်မှုနဲ့တော်လန်ရေးခီးကိုဆက်လက်ရှိတတ်ကြဖို့တောင်းဆိုထားတဲ့အကြောင်းလည်းရေးသားထားပါတယ်
။ The Guardian ကလည်း2023ခုနှစ်နိုဝင်ဘာလ6ရက်နေ့မှာလက်လက်ကိုင်အင်အားစုတွေရဲ့စစ်စင်ရေးတစ်ကမြမစစ်ကောင်စီကိုကြီးမားတဲ့အခက်အခဲဖြစ်စေတဲ့ဆိုတဲ့ဆောင်းပါးတစ်ပုဒ်ဖော်ပြပါတယ်။ဆောင်မမစစ်ကောင်စီဟာအာဏာသိမ်းပြီးချိန်ကစလို့စစ်ရေးအရာကြီးမားတဲ့စိန်ခေါ်မှုနဲ့ရင်ဆိုင်နေရပါတယ်။မြောက်ပိုင်းမဟာမိတ်အဖွဲ့ဟာအကြီးကကုန်သွယ်ရေးလမ်းစောင်းကိုဖျက်ထောက်ထားပြီးတော့မြို့တွေအပါအဝင်တရုတ်နယ်စပ်တစ်လျှောက်ကဒါဇင်ပေါင်းများစွာသောစစ်ကောင်စီရဲ့စစ်စခန်းတွေကိုသိမ်းပိုက်ထားပါတယ်။တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့စစ်အာဏာသိမ်းတာကိုစန့်ကျင်တော်လှန်တဲ့အင်အားစုအစ်စ်တွေကြားမှာမြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ဥဆောင်ကြီးနိုင်မှုနဲ့ဖြစ်ပေါ်လာတဲ့စစ်စည်ရေးဟာမြမစစ်တပ်ကိုအရှိုက်ထိစေတဲ့ဖောက်ခွဲမှုဖြစ်ပါတယ်။ဒီစစ်စည်ရေးဟာဒီမိုကရေစီလိုလားတဲ့တော်လှန်ရေးလှုပ်ရှားမှုတွေကိုပုံပုံကျယ်ပြန့်လာစေမှာဖြစ်တယ်လို့လေလာသူတွေကဆိုကြောင်းရေးသားထားပါတယ်
။မြောက်ပိုင်းညီနောင်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးဟာတပ်ပေါင်းစုမူကိုအတိအကျကျင့်သုံးလို့အခုလိုအောင်မြင်မှုရနေတာဖြစ်တယ်လို့ပို့အမျိုးသားဖက်ဒရယ်ကောင်စီဥက္ကဋ္ဌခွန်မြင့်ထွန်းက Burma News Network BNN နဲ့အင်တာဗျူးမှာပြောကြားခဲ့တာတွေ့ရပါတယ်။ပြောရရင်တစ်တုံညာနှစ်ခုစစ်စင်ရရဲ့အောင်မြင်မှုဟာအတူတကပူးပေါင်းဆောင်ရွက်မှုညှိနှိုင်းအကောင့်တွေဖော်မှုရဲ့ရလဒ်ဆိုတာအကောင်းဆုံးသက်သေပြချက်တစ်ခုဖြစ်ပါတယ်လို့နိုင်ငံရေးလေးလာသူတဦးကလည်းမှတ်ချက်ပေးပါတယ်။ဒါအပြင်သူကတစ်တုံညာနှစ်ခုစစ်စင်ရဟာအဆုံးသတ်တိုက်ပွဲရဲ့အစားအလို့ဘီတာပြောတာကိုသဘောတူပါတယ်အဆုံးသတ်တိုက်ပွဲရဲ့ဏိကုံဖြစ်ဖို့ end game ပေါ့ဗျာ end game ဖြစ်ဖို့ကတော့အခုမြောက်ပိုင်းညီနောင်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ကြီးပူးပေါင်းဆောင်ရွက်မှုကိုနမူနာယူပြီးဒေါ်လန်ရေးကိုဥဆောင်နေသူတွေအနေနဲ့နိုင်ငံရေးအရာစစ်ရေးအရာအခြေခံသဘောတူညီမှုတွေရအောင်ညှိနှိုင်းကြဖို့လိုပါတယ်စစ်ကောင်စီဟာနိုင်ငံရေးစစ်ရေးစီးပွားရေးတန်တမာရေးဘက်ပေါင်းစုံအကြက်တဲဆိုင်နေတာပါနောက်ပြီးတက်တွင်းအောက်ခြေမှာစိတ်တက်ရေးရကလည်းပြိုနေပြီလို့ပြောလို့ရပါတယ်ဒီတော့ຫນွေဦးတော်လိုင်းရေးအင်အားစုတွေကြားမှာ coordinated military attacks တာလုပ်နိုင်ရင်စစ်ကောင်စီဟာအာဖဂန်မှာလိုရုတ်တရက်ပြိုသွားနိုင်တယ်လို့ဆိုပါတယ်ခင်ဗျာ
ဒါကတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုစောင့်မရှင်ပြည်သွင်းနိုင်တဲ့အထူးအလိမ္မာကတင်ဆက်သွားတာပါအခုဆက်ပြီးတော့ထုံးလွှင့်မဲ့ ISP မြန်မာမြင်ကွင်းကျဲမှတ်စုအစီအစဉ်မှာလည်းဒီစစ်စင်ရေးတစ်တုံညာနှစ်ခုနဲ့ပတ်သက်လို့သုံးသပ်ထားတာကိုကျမတို့နားဆင်ကြည့်ရှုရမှာပါညီနောင်မဟာမိတ်သုံးဘွဲ့ရဲ့စစ်စင်ရေးတစ်တုံညာနှစ်ခုဟာစစ်အာဏာသိမ်းမှုအလွန်လက်နက်ကိုက်ပဋိပက္ခတွေအပေါ်တက်ရောက်မှုတွေရှိလာစေပါတယ်ဒီတပတ် ISP မြန်မာရဲ့မြင်ကွင်းကျဲမှတ်စုအစီအစဉ်မှာဒီအကြောင်းအရာကိုအချက်လက်အခြေပြုပြီးတော့ပိုင်းခြားဖော်ပြထားပါတယ်ရှင
်ဒီတပတ်မှာတော့ISP မြန်မာရဲ့ကနဦးသုံးသက်ချက်အမှတ်18မှာပါတဲ့အကြောင်းအရာတွေပေါ်အခြေခံပြီးညီနောင်မဟာမိတ်သုံးဖွဲ့ရဲ့စစ်စင်ရေးတစ်တုံညာနှစ်ခွန်နောက်ခံတဲ့စစ်ပွဲရဲ့အချက်ပေးနေပုံတွေကိုဖော်ပြပါမယ်။စစ်စင်ရေးတစ်တုံညာနှစ်ခွန်ရဲ့စစ်စင်ရေးဥတီယာတစ်ခုကလောက်ကင်မြို့ကိုပြန်လည်သိမ်းပိုက်ရေးဖြစ်ပါတယ်။ဒါပေမဲ့ဆက်အာနာရှင်စနစ်အမြင့်ဖြတ်ရေးကလည်းရည်ရွယ်ချက်တစ်ခုဖြစ်ပါတယ်။တရုတ်နိုင်ငံရဲ့လူလားမှုတစ်ခုဖြစ်တဲ့ကြားဖြန့်ကိုင်းတွေကိုနှိမ်နှင်းဖို့လည်းပါဝင်ပါတယ်။လုံးဝမှာ၈ရက်အထိစကမ်းပေါင်း150ကျော်ကိုတင်ခဲ့တယ်လို့မြို့၅မြို့ကိုတင်ယူထားပါတယ်။ဒီအထက်တရုတ်မြန်မာနယ်စပ်မြို့၄မြို့ပါတယ်လို့ စစ်ကောင်စီစစ်ကူလာနေတဲ့လမ်းကြောင်းပေါ်ကတိမ်မြင်မျိုးကိုလည်းတင်ထားပါတယ်ဒီလိုတိမ်ယူမှုတွေပြီးမှတော့လောက်ကင်ဟာပိတ်ဆို့ခံထားရတဲ့အနေအထားဖြစ်ခဲ့ပါတယ်စစ်စင်ရေးရဲ့အချက်ပေးနေပုံတွေကိုလေ့လာကြည့်ရင်မင်းဘုံအနည်းဆုံး၅ခုလောက်တွေ့နိုင်ပါတယ်။မြန်မာစစ်တပ်ဟာလူမှုထောက်ခံမှုလုံးဝမရှိသလောက်ဖြစ်သွားခဲ့ပြီလား။ရုပ်ဝတ္ထုပိုင်းတာဝန်ပေမဲ့သတင်းအချက်လက်နဲ့စစ်တပ်ပိုင်းအရအားနည်းသွားပြီလား။ခေါင်းဆောင်ပိုင်းဟာစစ်တပ်ကိုအကြက်တဲကထွက်ပေါက်ရအောင်မလုပ်ပေးနိုင်တော့ဘူးလား။ဒါတွေကိုစစ်တပ်အရာရှိတွေတပ်သားတွေဘယ်လိုဖြေမလဲဆိုတဲ့မေးခွန်းတွေကအချက်ပေးနေပါတယ်။ PNP အားနဲ့အတူအတွဲလိုက်ပြိုဆင်းနေတာရှိမရှိဆိုတာကစစ်မျက်နှာကြင်မကြဲကိုဆုံးဖြတ်လို့ရပါတယ်။ကြံတဲ့လက်နက်ကင်အင်အားစုအသီးသီးကိုလည်းအကုံဝင်ဩမလာဆိုပြီးအချက်ပေးနေပါတယ်။တပ်ပြုံနေပြီးဒီအချိန်အကုံဝင်မှုအကောင်းဆုံးလားတွက်ချက်ဖို့အချက်ပေးနေရပါ။စကိုင်းမှာဆိုဒေသခံကာကွယ်ရေးတပ်တွေနဲ့ကချင်လွတ်လပ်ရေးတပ်မတော်တို့ကဟန်ချက်ညီစစ်စင်ရေးကိုဆင်နွှဲနေပါတယ်။ကရင်ဒီမှာလည်းတစ်တစ်တုံညာခွန်စစ်စင်ရေးဆိုပြီးချိန်သားကိုက်ထိုးစစ်တွေဆင်လာကြပါတယ်။ရခိုင်မှာတော့ရခိုင်တပ်တော် AA ကစစ်ကောင်စီနဲ့ယူထားတဲ့အပြစ်ရရေးကိုမဖြတ်သေးပါဘူး။အင်အားကြီးတိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့အတွက်ချက်ပေါ်မူတည်ပြီးလဲတုံ့တက်နိုင်ပါတယ်။တစ်ဖက်မှာတော့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားသတိကြီးကြီးစောင့်ကြည့်နေဖို့အချက်ပေးနေပါတယ်။တိုင်းဒေသလက်နက်ကိုင်အဖွဲ့အချင်းချင်းကြားလက်မြေချက်ထွယ်လို့စစ်ပောင်ကျဲရတဲ့တမိုင်းအတွေ့အကြုံလည်းရှိပါတယ်။စစ်စင်ရေးဟာကြာလာတာနဲ့အမျှမြို့ပြနေအရသာပြည်သူတွေကိုစစ်ပြင်ကြရတော့မလားဆိုတဲ့အချက်ပေးမှုလည်းဖြစ်စေနိုင်ပါတယ်။မြို့ကြီးတွေမှာယူကြီးတွေရဲ့တိုက်ပွဲဖော်မှုကြဲပြန့်လာပြီးအရသာတွေလည်းပါဝင်လာကြမယ်။ဒီလိုမြို့ပြလက်နက်ကင်အုံကြွမှုမြို့တွင်းတိုက်ပွဲတွေလည်းအဖြစ်ဘူးလို့မပြောနိုင်ပါဘူး။ဒါအပြင်တရုတ်နိုင်ငံအပါအဝင်ကြမ်းအိမ်ကြီးချင်းတွေကိုအချက်ပေးတာမျိုးဖြစ်နိုင်ပါတယ်။အိမ်ကြီးချင်းမဟုတ်တဲ့ရုရှားနဲ့အမေရိကန်လိုနိုင်ငံတွေပုံစံအသီးသီးနဲ့ဝင်ပါလာကြမလားဒီလိုမြင်လာရင်လဲစစ်ပောင်ဟာပထဝီနိုင်ငံကြီးအရာကျယ်ပြန့်ရှုပ်ထွေးသွားနိုင်ပါတယ
်ဒါကတော့ ISP မြန်မာမြင်ကွင်းကျယ်မှတ်စုအစီအစဉ်ပါရှင်အခုဆက်လက်ပြီးတော့မဲအေးတနာကျော်ရဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြရအောင်ပါ
ကင်းရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ဘဟုသုတရေတင်ပြပေးနေတဲ့အတွက် VOA လူကြီးမင်းတွေအားလုံးစိတ်နှလုံးချမ်းသာပျော်ရွှင်ပါစေခင်ဗျာလို့ရေးလာတဲ့တော်ရရှင်ကကြော်စင်မိုးဖြစ်ပါတယ်ရှင်။ဟုတ်ကဲ့ပါ။ကျေးဇူးတင်ပါတယ်เนาะ။ဒီတော်ရရှင်နဲ့စိတ်နှလုံးချမ်းသာပျော်ရွှင်ပါစေလို့ပြန်ပြောဆုတောင်းပေးချင်ပါတယ်။ VOA ကိုစာရင်းနေကြတော်ရရှင်အောင်ပတန်းကလည်းအစီအစဉ်တစ်ခုအပေါ်မှာပြန်ပြောတုံ့ပြန်ချက်ရေးနေမိကွန်းလေးတွေလည်းမေးလာပါတယ်။
VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးစိတ်ချမ်းသာခြင်းကိုယ်ဤကျမ်းမာခြင်းနှစ်ဖြာဒုက္ခနဲ့ပြည့်စုံကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါရစေ။အငယ်ဦးကျော်ဇန်သားနဲ့အန်တီဒေါ်မြသဇင်အောင်တို့ရဲ့အက်ဒီတာနဲ့ဆွေးနွေးခန်းကိုအရန်ကြိုက်ပါရစေ။နားမထောင်လိုက်ရရင်အိတ်မပြောစားမဝင်ဖြစ်သွားပါရစေ။ဖြစ်နိုင်လို့ရှင်အငယ်ဦးကျော်ဇန်သားနဲ့အပြင်းမရေနွေးချမ်းတောက်ရင်တနေ့ကုန်စကားစမိထိုင်ပြောလိုက်ချင်တာ။ဒါပေမဲ့ဒီဘဝမှာတော့မဖြစ်နိုင်တော့ပါဘူး။အငယ်ဦးကျော်ဇန်သားကိုအရန်အားကြပါရစေ။အင်္ဂယ်စီမှာတပည့်ခံပြီးပညာတွေစီးပူးသင်ယူခြင်းလိုက်တာထားလိုက်ပါတော့သိကျင်တာလေးရှိလို့မေးပြရစေအမေရိကန်နိုင်ငံရေးအကြောင်းတီကောင်းစရာကနေတဆင့်ဖြေချပေးစီလိုပါတယ်အကြောင်းအရာကတော့လာမယ့်2024ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဟောင်းဒေါ်နယ်ထရန့်သာအနိုင်ရခဲ့မယ်ဆိုရင်ဘယ်နှဦးမြောက်သမ္မတဖြစ်လာမှာပါလဲသူကအရင်က45ဦးမြောက်သမ္မတဆိုတော့အခုတစ်ချိန်ပြန်အနိုင်ရလို့ရှိရင် 48 ဦးမြောက်တမရာလို့ခေါ်ဆိုရမှာလားဘယ်နှကြိမ်မြောက်တမရာလို့ခေါ်ရမှာလဲခင်ဗျာ
ဟုတ်ကဲ့ပါကိုအောင်ပတန်းစာရေးလာတာကျေးဇူးတင်ပါတယ်ဒီမှာသူမေးလာတဲ့မေးခွန်းကိုမဖြေခင်မှာအန်ကယ်ကျော်စန်တာသူ့စာကိုဖတ်ပြီးတော့အမှားစကားပါလာတာလေးကိုအရင်ပြောချင်ပါတယ်နော်အင်္ဂေဇောဇန်တာကသူကကျောင်းဆရာဆရာမတွေဆိုရင်အလေးစားဆုံးနဲ့သူကိုယ်တိုင်နဲ့တက်တလုံးကျောင်းဆရာပဲဖြစ်ချင်ခဲ့တာဆူတောင်းမပြေခဲ့ပါဘူးလို့အင်္ဂေအမြဲတမ်းပြောရပါတယ်ရှင်ဒီမှာကိုအောင်မင်းသိကျင်တာကိုဖြေရမယ်ဆိုရင်ဒီတော်ရရှင်မေးထားတာက2024အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဟောင်းဒေါ်နယ်ထရမ့်အနိုင်ရမယ်ဆိုရင်ဘယ်နဲ့ဥမြောက်သမ္မတဖြစ်မလဲတဲ့ဟုတ်ကဲ့ပါသူကအရင်တစ်ချိန်ကသူနိုင်တော့45ချိန်မြောက်ဆိုတော့အခုလောလောဆယ်လက်ရှိတက်နေတဲ့သမ္မတဂျိုးဘိုင်ဒန်က46နောက်တစ်ချိန်နိုင်တဲ့သမ္မတကဘယ်သူပဲဖြစ်ဖြစ်48ဦးမြောက်သမ္မတဖြစ်မှာဖြစ်ပါလိမ့်ရှင်ဗီဒီယိုကိုနားဆင်ပြီးအခုလောစာရေးမကြာရေးတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်နော်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်ဒီကိုပိုင်းမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာရီကိုလည်းလက်ခံရရှိပါတယ်။ဒီတစ်ခေါက်တော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ရှဲမြောက်တိုက်ပွဲတွေနဲ့ဆက်စပ်တဲ့အကြောင်းအရာတွေနဲ့ပတ်သက်တဲ့စာရီဖော်ပြပေးသွားခြင်းပါတယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်တင်ပြစရာလေးတွေရှိလို့ပါ။အခုရှဲမြောက်မှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ချင်းရွှေဟော်အပါအဝင်မြို့နယ်ပေါင်းများစွာကစစ်ဘေးရှောင်နေတရုတ်ပြည်ဘက်ကိုရောက်ရှိနေပါတယ်။အဲ့ဒါသူတို့တွေရဲ့ဆက်သွယ်စရာဖုန်းတွေကိုတရုတ်ရဲတွေတရုတ်စစ်သားတွေကသိမ်းထားတယ်လို့တငယ်ချင်းကပြန်ပြောပြပါတယ်ပြီးတော့အစားရသောက်ရတာတွေလည်းအဆင်မပြေဖြစ်နေတယ်လို့ဆိုပါတယ်ဖုန်းသိမ်းထားတဲ့အကြောင်းရင်းကိုလည်းမသိရပါဘူးဖုန်းပြန်မပေးဘဲမိသားစုနဲ့ဆက်သွယ်လို့ဆိုပြီးအမျိုးသမီးတဦးဆိုရင်ရိုက်နှက်ခံရပါတယ်စစ်ပေးဆောင်ပြည်သူလူထုကိုကူညီပေးဖို့တက်ဆိုင်ရာလူကြီးတွေကိုမေးမြန်းပြီးအကူအညီတောင်းပေးစေချင်ပါတယ်ကျွန်တော်ကလောက်ကင်မှနေတာပါနောက်လဲသတင်းတွေကိုထပ်ပို့ပါဦးမယ
်ဒီတော်ရရှင်ကတရုတ်ပြည်ဘက်ကိုရောက်နေတဲ့သူတငယ်ချင်းသူကိုစာရေးပြီးတော့ပြောလာတဲ့စာရီကိုပါကျမတို့ကို screen shot ရိုက်ပြီးတော့ပို့လာတာပါဟိုဘက်မှာတော်တော်လေးခက်ခဲနေတယ်ဆိုတာကိုသူတငယ်ချင်းကသူ့စာရီမှာပါတယ်လို့ပဲပြန်ပြီးတော့ရှင်းပြပြီးတော့သူ့ကိုအကြောင်းကြားလာတာဖြစ်ပါတယ်နောက်ထပ်သတင်းတွေပို့ပေးပါဦးမယ်လို့လဲဒီတော်ရရှင်ကဆိုလာလို့အထူးကျေးဇူးတင်ပါတယ်နော်ဘေးကင်းကျန်းမာပါစေလို့ကျမဆုတောင်းပါတယ်နောက်ထပ်သောရရှင်ကလည်းလောက်ကိုင်းကအခြေအနေပါဆိုပြီးရေးလာတဲ့သောရရှင်မှာဒီသောရရှင်ကတော့သူကထိုင်းနိုင်ငံမှာနေတဲ့သောရရှင်မှာဒါပေမဲ့သူ့ကိုရင်းနှီးတဲ့မိတ်ဆွေတွေကဆက်သွယ်ပြီးတော့ပြောပြခိုင်းလို့ပါဆိုပြီးစာတဆင့်ရေးလာပေးတာဖြစ်ပါလိမ့်ရှင်
။ပြတင်းတစ်ခုလောက်ပေးကျင်လို့ပါခင်ဗျာ။လောက်ကိုင်းမှာရှိတဲ့ဗမာအလုတ်သမားတွေအစားအစာပြတ်တောက်ပါတော့မယ်။စံစီအဓိကကြတဲ့အစားအတောက်တွေဝယ်လို့မရတော့ပါဘူးခင်ဗျာ။ပြန်လန်းလေးဖွင့်ပေးလို့ရရင်5-6 ရက်လောက်ဖွင့်ပေးစေခြင်းနဲ့အကြောင်းလေးမီဒီယာကနေတဆင့်တောင်းဆိုပေးစေချင်ပါတယ်ခင်ဗျာ။ရာနဲ့ချီတဲ့မြန်မာအလုပ်သမားတွေရှိနေပါတယ်ခင်ဗျာ။ကျေးဇူးပြုပြီးအကူအညီပေးပါ။ Wi-Fi ရတဲ့အကူတယောက်ကဆက်သွယ်လာပြီးဒီစာလေးပေးဖို့ခိုင်းလို့ပါ။အမှန်တကယ်ဒုက္ခရောက်နေကြတာပါခင်ဗျာ။မင်္ဂလာပါ VOA ခင်ဗျာ။ကျွန်တော်ကတော့ထိုင်းနိုင်ငံမှာနေတာပါ။
ဒါကတော့ရှမ်းမြောက်တိုက်ပွဲတွေနဲ့ဆက်ဆက်ပြီးဖြစ်နေတဲ့အခြေအနေတွေကိုသတင်းရှင်တွေရေးလာတာကိုဖော်ပြပေးလိုက်တာပါ။အခုဆက်ပြီးတော့ဂျန်တဲ့အချိန်ပိုင်းတွေမှာရင်းပွင့်လာတဲ့သတင်းရှင်တွေရဲ့စာတွေကိုပြန်ကြားပေးကြပါမယ်။လက်တလောမြန်မာနိုင်ငံမှာနိုင်ငံကူးလက်မှတ်လုပ်ရတဲ့အခြေအနေအထူးခက်ခဲနေတာအားလုံးလည်းကြားမယ်ထင်ပါတယ်။ဒီလိုမျိုးနိုင်ငံသားသွားလက်မှတ်လုပ်ရတာခက်ခဲတဲ့အပြင်လေးစိတ်မှစစ်ဆင်မှုတချို့ကြောင့်ဒီလက်မှတ်ရှိပြီးသားသူတွေအတွက်လည်းပိုခက်ခဲပါရဲ့ဆိုပြီးရေးလာတဲ့စာတစ်စောင်ကိုဖော်ပြပေးကြပါမယ်။
စစ်ကောင်စီကလေစိတ်မှာအရင်လို passport တွေမကဘဲနဲ့မှတ်ပုံတွေမှာယူလာရမယ်ဆိုတဲ့ဥပဒေကြောင့်မွန်းချက်လွန်လို့ဒီတွေကမြန်မာပြည်မှာဗီဇာများအစီအစဉ်မှာပါဝင်ရင်ဖွင့်ပြရစီရှင်။ကျမရဲ့အဖေက VOA Radio ပရိသတ်မှုကျမငငယ်လေးကလေးက VOA ကိုနားထောင်ခဲ့ရတာကြောင့်ကျမလည်း VOA ပရိသတ်ပါပဲ။အခုတော့အဖေနားထောင်နေမယ်လို့ထင်ပါတယ်။လုံခြုံရေးအရာအကောင့်နံပါတ်နဲ့နာမည်အရင်းတွေကိုတော့မဖော်ပြပါနဲ့နော်။ကျမရင်ဖွင့်ချင်တာကတော့အခုလေစိတ်ဥပဒေကအသက်လိမ်မလုထားတဲ့သူတွေအတွက်ပြဿနာမရှိပေမဲ့လို့23နှစ်နဲ့35နှစ်ကြာတိုးလျှော့လုထားတဲ့သူတွေအတွက်ကတော့ပြဿနာအကြီးကြီးပါ။ကျမ passport လုတုံးက23နှစ်မပြည့်သေးလို့အသက်ကိုတိုးလုထားလို့လွဲနေပါတယ်။တကယ်လို့လေစိတ်မှာမှတ်ပုံတင်ခုနှစ်နဲ့ passport ခုနှစ်မတူဘူးဆိုရင်သူတို့ကဘယ်လိုအရေးယူမယ်ဆိုတာမသိရလို့မြန်မာပြည်ကိုမပြန်ရဲပါဘူး။ပြန်လာလို့မရရင်ကျမအတွက်ကတော့မိသားစုအိမ်လွမ်းတဲ့ဒဏ်ကိုပဲခံရမှာပါ။မိသားစုစားဝတ်နေရေးခက်ပါလေ။အခုနိုင်ငံရေးအခြေအနေကြောင့်ပိုတော့စိုးရိမ်ပါတယ်။ကျမမိသားစုကတောင်သူတွေပါ။ စစ်ကြောင်းထိုးရင်စစ်ရှောင်ရနဲ့ဝင်ငွေကကျွန်မတယောက်တည်းပေါ်မှာပဲမိခိုနေရတာပါကိုဗစ်နဲ့နိုင်ငံရေးတွေမဖြစ်ခင်ကအိမ်လေပြန်ရတာပြောစရာကောင်းပါတယ်မစားရတာကြားတဲ့ဒေသစားတွေအိမ်ကဖွဖွဲရရချက်ချွေးတဲ့အမျိုးတွေစီတွားလေတယ်နောက်ဖျားဝူတွေလည်းတွားကြတယ်အခုကတော့စိတ်ဆင်းရဲတာတွေချိန်မိခံနေရပါတယ်ကုလိုဘဝတူတွေလည်းရှိမဲ့ထင်းလို့အခုလိုမျိုးဘဝတူတွေကိုစားရင်ဖွင့်လိုက်ကြပါရှင်
ဒီတော့ရရှင်ကတော့23နှစ်နဲ့35နှစ်ကြာအတိုးအလျှောက်လုပ်ထားတဲ့သူတွေအတွက်ပြဿနာအကြီးကြီးပါလို့ရေးလာတာပါ23နှစ်မပြည့်လို့အသက်ကိုတိုးလုပ်ထားရတယ်ဆိုလို့ဒီမှာလဲစဉ်းစားမိတာကတခြားနိုင်ငံတွေမှာဆိုရင်ဒီနိုင်ငံကူးလက်မှတ်လုပ်တယ်ဆိုရင်ကိုယ့်ရဲ့ဒီမွေးစင်းတွေကအသက်အမှန်နဲ့ပဲမမှန်ကန်ကန်လုပ်ရတာဖြစ်ပါတယ်ဘယ်အသက်ပိုင်းခြားကြောင့်ဒီဘာဆော့လို့ရမှာအခက်အခဲဖြစ်မယ်ဆိုတာမျိုးဟိုနိုင်ငံသားထွက်ဖို့အခက်အခဲရှိတယ်ဆိုတာမျိုးမရှိတဲ့အတွက်ကြောင့်လို့မြန်မာနိုင်ငံအခြေအနေနဲ့အကွာကြီးကွာနေတာကိုလည်းဒီမှာသိတာထင်ရှားစွာမြင်နေရပါတယ်နော်သရရှင်ကြီးရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာလည်းရက်ချင်ပါတယ်ရှင်အားလုံးအတွက်ထုံးစံတိုင်းပဲဘေးကင်းရန်ကွာရှိကြပါစေလို့ကျွန်မဆက်ပြီးတော့ဆုတောင်းပေးချင်ပါတယ်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ video ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြမပြမပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်မြန်မာပိုင်းသွားရှင်နေရဲ့ဝေဖန်အကြံပေးစာတွေပြင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်ပြဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါသေး။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင
်။အတော့အသက်ရှင်တင်ဆက်နေကြမယ်အေးသနာကျော်ရဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင်ကျမတို့တနုမဏိညာချန်းဒီ VOE မြန်မာပိုင်းရဲ့အစီအစဉ်ကို line to meter 1925 32တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုတော့ကဘာတလွားထူးခြားဆန်ပြသတင်းများအစီအစဉ်ကိုတင်ဆက်မှာပါ American ပြည်ထောင်စုနယူးယောက်မြို့မှာစီသွတ်ဘူးသုံးပြီးတော့ဗဘူးထုတဲ့အမှုပညာပြိုင်ပွဲတစ်ခုကျင်းပခဲ့ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကမ္ဘာအကြီးဆုံးအပြစ်အနာစာကင်းတဲ့စိန်ပြာကြီးတစ်လုံးကို American Dollar 44သန်းနီးပါးနဲ့လေလံတင်ရောင်းချခဲ့ပါတယ်ဒီလိုထူးခြားဆန်ပြကမ္ဘာသတင်းတွေကိုကိုငိမ့်ချက်နဲ့အတူမခင်ဖြူထွေးကပြောပြမှာပါရှင်
မေဂန်ပြောင်စုမှာ Thanksgiving ရာသီကျေးဇူးတော်နေ့အချိန်မှန်လိုအပ်နေတဲ့နယူးယောက်မြို့သူမြို့သားတွေကိုလူဒန်းနိုင်ဖို့အတွက်စီတုပ်ခုအမှုပညာပြိုင်ပွဲတစ်ခုကျင်းပခဲ့ပါတယ်။နယူးယောက်မြို့သူမြို့သားတပန်းကိုကျွေးမွေးနိုင်ဖို့ရည်ရွယ်ပြီး Construction စီတုပ်ခုတည်ဆောက်ခြင်းလို့နာမည်မှဲ့ထားတဲ့ဒီအဖွဲ့ကဦးစီးကျင်းပတာပါ။ဒီဇိုင်နာတွေ၊ engineer တွေနဲ့ပြည်သူ့ကပညာရှင်တွေကစီတုပ်ခုတွေကိုသုံးပြီးဗဟုရုပ်ကြီးတွေကိုတည်ဆောက်ရပါတယ်။အသင်းပေါင်း28တင်းဝင်ရောက်ရှင်ပြိုင်ခဲ့ကြပြီးတူနာနဲ့ဆယ်မွန်၅တစ်တာပေါင်း၄000ခွဲကိုအသုံးပြုခဲ့ပါတယ်။သူတို့ထုတ်လုပ်ခဲ့တဲ့ဗဟုရုပ်တွေထဲကမှလိတ်နင်ဂျာရုပ်၊ဝင်းနီသဖူးရုပ်၊တစ်ကလက်အုံနဲ့တခြားအယုပ်မျိုးစုံပါဝင်ပါတယ်။အကောင်းဆုံးမူရင်းဒီဇိုင်းစုကိုရသွားတဲ့ရုပ်ထုကတော့ခိုးတကောင်ကနယူးယောက်တစိပ်ပါတဲ့ကော်ဖီခွက်ကိုတောက်နေတဲ့ပုံဖြစ်ပါတယ်။ Construction အဖွဲ့အနေနဲ့1993ခုနှစ်ကတည်းကဒေသခံပရိုက်တာအစားအသောက်ပေးဝေတဲ့အဖွဲ့တွေကိုလှူဒါန်းခဲ့တာဟာအစားအသောက်အလေးချိန်ပေါင်း
နှစ်တန်းကျော်ရှိနေပြီလို့အဖွဲ့တည်ထောင်သူဂျန်နီဖာဂရင်းကပြောပါရရှင
်။ဒီဘက်အကြီးဆုံးအပြစ်အနာစာရှင်းတဲ့စိန်ပြတလုံးကိုပြီးခဲ့တဲ့အပတ်ကအမေရိကန်ဒေါ်လာ44တန်းနီးပါးနဲ့လေးလံတင်ရောင်းချခဲ့ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဖာမြို့မှာကျင်းပတဲ့ခရစ်စတီလေးလံကုမ္ပဏီရဲ့ရှားပါးရည်စနာပစ္စည်းများရောင်းချတဲ့လေးလံပွဲမှာရောင်းချခဲ့တာပါ။ Blue Rider တော်ဝင်အပြားလို့နာမည်ပေးထားတဲ့ဒီစိန်ကြီးဟာအလေးချိန် 18.6 ကာရက်ရှိတာပါ။ထူးခြားတဲ့အပြာရောင်တောက်အရောင်ရှိတဲ့ဒီစိန်လုံးကြီးကို Bell Shape တိတော်သည့်ပုံစံတွေးထားပြီးလေးလံပွဲမတိုင်ခင်ကတော့ဒီစိန်ကြီးဟာအမေရိကန်ဒေါ်လာတန်း90လောက်ရမယ်လို့ခန့်မှန်းထားခဲ့တာပါ။အခုကျင်းပခဲ့တဲ့လေးလံပွဲမှာတခြားရှားပါးရည်တနာပစ္စည်းတွေကိုလည်းလေးလံတင်ရောင်းချခဲ့ပြီးအမေရိကန်ဒေါ်လာစုစုပေါင်း89တန်းဖို့ရောင်းချခဲ့ရပါတယ်ခင်ဗျာ
။ဒီနေ့ငယ်ပါရီမြို့တော်မှာဒီသိအေကွစ်နပိုလီယံဘိုနာပတ်ရဲ့အုတ်ထုပ်တစ်လုံးကိုလေးလံတင်ရောင်းချတဲ့အခါအမေရိကန်ဒေါ်လာ8သိန်းလောက်ရမယ်လို့ပြောလင့်ထားပါတယ်။ဒီအုတ်ထုပ်ကိုနိုဝင်ဘာလကုန်လောက်ကျရင်လေးလံတင်ရောင်းချမှာပါ။ဒီဘာတရင်နဲ့ပြုလုပ်ထားတဲ့ဒီအုပ်ချုပ်ဟာနပိုလီယံပြစ်သစ်ကိုအုပ်ချုပ်တဲ့အချိန်ကဝစ်ဆင်ခဲ့တာဖြစ်ပြီးနပိုလီယံရဲ့ကိုယ်ပိုင်အမတ်အသားအဖြစ်ထွေးမြင်လေးရှိတဲ့နှစ်ဖက်ချွန်ပြီးအလယ်မှာဆက်ဝိုင်းချမ်းပုံချုပ်လုပ်ထားတဲ့အုပ်ချုပ်ဖြစ်ပါတယ်။နပိုလီယံဟာဒီအုပ်ထုပ်အချွန်နှစ်ဖက်ကိုဘေးမှာထားဝစ်ဆင်လေးရှိပြီးအဲ့ဒီခေတ်ကတခြားသူတွေဟာအချွန်နှစ်ဖက်ကိုရှေ့မှာထားဝစ်ဆင်လေးရှိတာပါ။ဒီအုပ်ထုပ်ရဲ့ရှေ့မှာဖဲပြားလေးတစ်ခုတက်ဆင်ထားပြီးဒီဖဲပြားလေးဟာသူဒုတိယအချိန်အာဏာပြန်မရခင်တုန်းကတက်ဆင်ခဲ့တာပါ။ဒီအုတ်ထုပ်နဲ့အတူနောက်ဆုံး Saint Helena ကျွန်းပေါ်နေနေတန်ခံခဲ့ရတဲ့အချိန်တုန်းကနပိုလီယံဝစ်ဆင်ခဲ့တဲ့ညဝစ်အင်ဂျီနောက်ပြီးတော့သူ့ရဲ့နောက်ဆုံးတည်တန်းစာကိုလည်းလေးလံတင်သွားဖို့ရှိပါတယ်ရှင
်။ဒီသိနိုင်ငံမြောက်ပိုင်းကလယ်သမားတဦးဟာသူ့ချစ်သူကိုလက်ထပ်ခွင့်ထောင်းဖို့အတွက်လက်ထပ်မလားဆိုတဲ့စာသားကိုလယ်ကွင်းထဲမှာအကြီးကြီးဖန်တီးခဲ့ပါတယ်။နှစ်ဟက်တာကျော်တဲ့လယ်ကွင်းထဲမှာ180မီတာလောက်ရှိတဲ့စာသားကိုရဖို့အတွက်အချိန်တစ်နှစ်လောက်ယူပြင်ဆင်ခဲ့ရတာဖြစ်ပြီးတော့လဲထွန်ဇက်နဲ့အပင်တွေကိုပုံဖော်ခဲ့တာပါဂျူလီယန်တလက်ဆိုသူလဲသမားဟာ၈နှစ်ကြာတွဲခဲ့တဲ့သူ့ချစ်သူ LOD ဘူးကိုလဲကွင်းနဲ့ခေါ်လာပြီးလက်ထပ်ခွင့်တောင်းခဲ့တာပါဒီစာသားကိုပြဖို့အတွက်ဒရုန်းယာဉ်မြန်ကိုအသုံးပြုခဲ့ပြီးတော့သူ့ချစ်သူကလည်းလက်ထပ်မယ်လို့အဖြေပြန်ပေးခဲ့ပါတယ်ခင်ဗျာ
ကတော့ကဘာတလွားထူးခြားဆန်းပြသတင်းတွေကိုကိုငိမ့်ချက်နဲ့အတူမက်ခင်ဖြူတွေကတင်ဆက်ခဲ့တာပါတနင်္ဂနွေညချမ်းဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုအောင်လင်းဦးကပြောပြမှာပါရှင
်ဒီနေ့ဟာမက်စစ်ပွဲဖြစ်ပွားနေတဲ့ဂါဇာဒေသမှာမြေပြင်တိုက်ပွဲတွေနဲ့လေကြောင်းတိုက်ခတ်မှုတွေညဘက်မှာဆက်လက်ဖြစ်ပွားပါတယ်ဂါဇာဒေသမှာအကြီးဆုံးဖြစ်တဲ့ရှီဖာဆေးရုံကိုလည်းလုံးဝပိတ်ဆို့ဝိုင်းရံခံထားတဲ့အကြောင်းညွှန်ကြားရေးမှူးကမနေ့နောက်ပိုင်းကပဲပြောခဲ့တာပါ။အစ်ဇွေးစစ်တပ်ကတော့စာနာမှုပြဿနာအကြီးအကျယ်ကြုံနေရတဲ့ရှီဖာဆေးရုံကနေဒီကနေ့ကလေးတွေကိုပြည်လို့ရကယ်ထုတ်နိုင်အောင်ကူညီမယ်ဆိုပြီးပြောဆိုထားပါတယ်။မကြသေးရင်ကစာတိုက်ပွဲတွေပြင်းထန်လာနေတဲ့ရှမ်းပြည်နယ်မှာမြို့နယ်ချို့ကိုစစ်အုပ်ချုပ်ရေးကြီးညာတဲ့အကြောင်းဒီကနေ့ပဲစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ကုန်းချမ်းမြို့နယ်၊လောက်ကန်မြို့နယ်၊ကုတ်ကန်မြို့နယ်၊ကွန်းလုံမြို့နယ်၊နန်းကန်မြို့နယ်မူဆန်မြို့နယ်လာရှိုးနယ်တိုင်းပြည်မြို့နယ်တွေမှာစစ်အုပ်ချုပ်ရေးအနာကျင့်သုံးဝင်ပြုလိုက်တဲ့အကြောင်းစစ်ကောင်စီကဒီနေ့ပဲကြေညာချက်ထုတ်ပြန်ခဲ့တာပါ။တရားနာလည်းနဲ့ကင်ဖွဲ့တွေဖြစ်တဲ့ DNL တောင်းပလောင် MNDA ကိုကနဲ့အေးရကင်တပ်ဖွဲ့တွေပြီးခဲ့တဲ့လနောက်ပိုင်းကစပြီးခဲ့စစ်ကောင်စီတပ်ဖွဲ့တွေကိုပူးပေါင်းဆစ်ဆင်ရကနေရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေတာဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းတိုက်ပွဲတွေအတွင်းတရားနာလည်းနဲ့ကင်ဖွဲ့တွေဘက်မှာအထိကအချဆုံးတွေရှိသလိုနေမည်တချို့ကိုပြန်လည်ထိချုပ်နိုင်ခဲ့တယ်လို့လည်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကဒီကနေ့ပဲတင်းနောက်တွေကိုပြောဆိုထားတာဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ရှင်။ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြသွားတာပါ။ဒီကနေ့ညပိုင်းအစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရန်နိုင်ပါရှင်။အတန်ဖန်းအင်ဂျင်နီယာကတော့ဆာရာဒါဟန်ဒန်နဲ့ရုပ်သံအင်ဂျင်နီယာကတော့ဟဲလင်ကာဒီယန်တို့ဖြစ်ပါတယ်ရှင်။ကျမတို့ဒီကနေ့ညပိုင်းအစီအစဉ်မှာပုံမှန်ထုတ်လွှင့်နေကြဒီရုပ်သံဗီဒီယိုတွေကိုစပိုင်းဆိုင်ရာခြုံရင်းမှုကြောင့်ထုတ်လွှင့်နိုင်ခြင်းမရှိတဲ့ပုံမှန်လေး VOA သောရရှင်တွေအားလုံးကိုအနုညွန်တောင်းပန်ပါတယ်ရှင်။ကျမတို့အစီအစဉ်တွေကိုဟို website စာမျက်နှာဖြစ်တဲ့burmese.voanews.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ကြပါရဲ့ရှင်။အားလုံး BND ရဲ့အသွေအသွေကနေကြင်ဝေးကြပါစေ။ကျမအင်ဂျင်နိုင်ပါ။